Welcome to the Voice of America in Burmese.
Minglamane chin ba shin. Washington Bureau of VOA American Tangani 2020 October 17th Tining Nui ni Manai Khin season ni go Myanmar Sanaw Chin Manai 6 Nai ga ni 9 Nai thi line kilometer 2440 ni 51 line kilometer 190 ro ga ni thon lwin pe ni ba bi. Chuma khin myo tat ba. Di Manai Khin tharin ni go mat tain yi thai ne tu pyo pya pe ba me.ကိုရိုနာဗိုင်းရပ်စ်ဒုတိယအကြိမ်ကူးစက်မှုဒဏ်ကိုခံနေရတဲ့ဥရောပနိုင်ငံတွေမှာဒီရောဂါပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်နှီးမျိုးစုံနဲ့အကြိုးပမ်းနေကြပါတယ်။ကမ္ဘာတစ်လောနေ့စဉ်ကူးစက်မှုနှုန်းက3သိန်းခွဲနဲ့ဆန်းချိန်တင်နေတဲ့အထက်က3ပုံတစ်ပုံလောက်ဟာဥရောပကဖြစ်ကြောင်းတောက်ကြံနေမှာပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။စနေနေ့မှာကူးစက်မှုဆန်းချိန်မြင့်တက်နေတဲ့နိုင်ငံတွေကတော့ပေါ်တူဂီ၊နယ်သာလန်၊ပိုလန်နဲ့ရုရှားတို့ဖြစ်ပါတယ်။ချက်ပြည်သူသမရနိုင်ငံကလည်းသူတို့စီမံ၄ရက်ဆက်တိုက်ကူးစက်မှုနှုန်းမြင့်မားနေတယ်လို့တောက်ကြနေမှာပြောသလိုအီတလီ၊ပြင်သစ်၊ဂျာမနီနဲ့ယူကရိန်းနိုင်ငံတွေမှာလည်းကူးစက်မှုကတဟုန်တိုးမြင့်တက်လာနေတာပါအဆိုးဆုံးကစပိန်နိုင်ငံမှာဖြစ်ပြီးတောက်ကြတဲ့အထက်မှာလည်းနောက်ထပ်အကူးဆက်ခံရသူက9000ရှိနေတာပါအမေရိကန်ကကမ္ဘာမှာကူးစက်မှုအများဆုံးဖြစ်ပြီးတောက်ကြနေကအကူးဆက်ခံရသူ9000ကျော်ရှိပြီးအခုလိုတနည်းကူးစက်မှုနှုန်း9000ကျော်နေတာ3ရက်ဆက်တိုက်ရှိနေတာပါအခုဆိုကမ္ဘာတစ်လောမှာဒီရောဂါကူးစက်ခံသူ38သန်းကျော်နေပြီဖြစ်ပြီးသေဆုံးရသူက1သန်းကျော်ရှိနေပါတယ်အမေရိကန်နိုင်ငံကတော့ဒီရောဂါနဲ့သေဆုံးရသူ2သိန်းကျော်နဲ့ကမ္ဘာမှာအများဆုံးပါ COVID-19 အကူးစက်ခံခဲ့ရခြင်းကစပြီးပထမဆုံးပြုလုပ်တဲ့လူမှုတွေ့ဆုံပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအင်ဂျီမာဆန်နေနေ့ကကျင်းပခဲ့ပါတယ်နိုဝင်ဘာ3ရက်နေ့မှာသမရရွေးကောက်ပွဲကျင်းပတော်မှာဖြစ်တဲ့အတွက်ဒီရောဂါနဲ့ဆေးရုံမှာ3ရက်ကြာတည်အကူတခံခဲ့ရတဲ့သမရထရမ့်ကသူ့ရဲ့မဲဆွယ်ပွဲတွေပြန်ပြီးစတဲ့အနေနဲ့အခုလိုကျင်းပတာလည်းဖြစ်ပါတယ်။သမရရဲ့ကျင်းမာရေးနဲ့ပတ်သက်လို့တော့မေးခွန်းတွေထုတ်တင်ကြဆဲပါ။ဒီလူမှုတွေ့ဆုံပွဲမှာတည်အောင်လာသူအများစုဟာဒီရောဂါကူးစက်မှုပိုများလာတယ်လို့အသက်မှခံထားရတဲ့လူငယ်နဲ့လက်တင်အမေရိကန်နယ်ပယ်တွေဖြစ်ပါတယ်။ပရိသတ်ကိုအင်ဂျူရောလေးသာဆောင်ကနေထွက်လာပြီးနှုတ်ဆက်မင်ကွန်းပြောတဲ့သမရကတော့နှာခေါင်းစည်းတက်မထားပါဘူးဒီယောဂါပြန်ပြန်ဖြစ်တတ်ပေမဲ့ပြီးသွားမှဖြစ်ကြောင်းနဲ့ကာကွယ်ဆေးကတော့ဆန်ကျင်တင်လောက်အောင်အများဆုံးထွက်လာမယ်လို့လဲအထောက်ထားမပြဘဲနဲ့သမရကပြောကြားခဲ့တာပါဒီပွဲကိုတက်ရောက်လာသူတွေအနေနဲ့နှာခေါင်းစည်းတက်ရမှာဖြစ်တယ်လို့တယောက်နဲ့တယောက်ခက်ခွာခွာနေဖို့လိုပါတယ်ဒါပေမဲ့တက်ရောက်လာသူအများစုဟာတယောက်နဲ့တယောက်တော့ခက်ခွာခွာတိတ်မနေကြဘူးလို့ AP သတင်းမှာဖော်ပြပါတယ်စနေနေ့ကျင်းပတဲ့ဒီပွဲနဲ့ပတ်သက်ပြီးအမေရိကန်ကူးစက်ရောဂါဆိုင်ရာအထူးကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီကသမရအင်ဂျူနီနဲ့နှာခေါင်းစည်းမတက်တဲ့လူမှုစုဝေးမှုတွေကိုရှောင်ကျဉ်ဖို့တတိပေးခဲ့ပါတယ်။အောက်တိုဘာ၁ရက်နေ့မှာ COVID-19 အကူးစက်ခံတဲ့လက္ခဏာတွေစတွေ့ခဲ့တဲ့သမရထရမ့်ရဲ့အခြေအနေဟာအခုခါမှာဆက်ပြီးတည်ငြိမ်မှုရှိနေတာတွေ့ရတဲ့အပြင်ဖျားနာမှုလည်းမရှိတဲ့အတွက်စနေနေ့မှာပွဲတွေပြန်ပြီးကျင်းပနိုင်ပြီဖြစ်ကြောင်းအောက်တိုဘာ၈ရက်နေ့မှာသမရနဲ့သမားရောဂျီရှောင်းကွန်လီကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားနာဂိုနိုကာရာဘက်ဒေတာအတွက်စနေနေ့မှာရရှိခဲ့တဲ့အပြစ်ခံရစဲရေးသဘောတူညီချက်ကိုချိုးဖောက်မှုရှိနေတယ်လို့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွဆွဲနေကြတဲ့အတွက်ရုရှားခြားဝင်ဆစ်ဆက်ပေးတဲ့ဒီအပြစ်ခံရစဲရေးနဲ့ပတ်သက်ပြီးမေးခွန်းတွေထုတ်လာကြပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ရဲ့ပံ့ပိုးမှုနဲ့မော်စကိုမှာအမြန်ကျင်းပတဲ့ဆွေးနွေးပွဲတွေနောက်ပိုင်းရခဲ့တဲ့အပြစ်ခံရစဲရေးသဘောတူညီချက်အရနာဂိုနိုကာရာဘက်ဒေတာတွေကအာမေးနီးယားတပ်တွေနဲ့အဇာဘိုင်ဂျန်တပ်တွေကြားအကျဉ်းသားနဲ့တိုက်ပွဲရင်းတည်ဆွမ်းအသူတွေရဲ့ရုပ်လောင်းတွေအလဲလဲလုဖို့အပြစ်ခံရစဲရမှာဖြစ်ပါတယ်။အခုတိုက်ပွဲတွေဖြစ်နေတဲ့နာဂိုနိုကာရာဘက်ဒေတာဟာအဇာဘိုင်ဂျန်တဲမှာရှိနေပေမဲ့ဒေတာကန်တွေကတော့အာမေးနီးယားမျိုးနွယ်တွေပါ။စက်တင်ဘာ29ရက်မှာစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ရာပေါင်းများစွာတည်ဆွမ်းခဲ့ရတဲ့နောက်နှစ်ဖက်ဆွေးနွေးမှုကိုမော်စကိုမှာပထမဆုံးပြုလုပ်ခဲ့ပါတယ်။ဒါပေမဲ့စနေနေ့နေ့လယ်မှာစတင်တက်ရောက်တဲ့ဒီအပြစ်ခံရစဲမှုသဘောတူညီချက်ရပြီးမိနစ်ပိုင်းအတွင်းမှာပဲဒီသဘောတူညီချက်ကိုချိုးဖောက်ကြောင်းနှစ်ဖက်အပြန်အလှန်ဆက်ဆွဲခဲ့ကြတာဖြစ်ပါတယ်။ American Townman Texas P နဲ့ကနေ Mrs. P P နဲ့တကြောအန်နီယာကြီးရဲ့မုန်တိုင်းတစ်ခုဖြစ်နဲ့သတိပေးချက်တွေထုတ်ပြန်ထားတဲ့ Hurricane Delta ဟာ Louisiana ပြည်နယ်အလဲပိုင်းဒေသကုန်းတွင်းပိုင်းကိုတောက်ကြံနေမှာဝင်ရောက်လာပါတယ်။American ပင်လယ်ကွေ့ကမ်းရိုးန်းဒေသမှာလွန်ခဲ့တဲ့သတင်း3ပတ်လောက်ကဝင်ရောက်တိုက်ခတ်သွားခဲ့တဲ့ Hurricane Laura ဝင်ရောက်ရာလမ်းကြောင်းတိုင်ဝင်လာတာဖြစ်ပါတယ်။ Hurricane Delta ဟာစနေနေ့အစောပိုင်းလောက်မှာအားပျော်သွားပြီးအပူပိုင်းမုန်တိုင်းအတွင်ပြောင်းသွားပေမဲ့ Louisiana ပြည်နယ်ဒေသအတော်များများမှာမိုးသီးထန်ပြီးဒေတိုင်နှုန်းကတနင်္ဂနွေမိုင်60နှုန်းလောက်တိုက်ခတ်နိုင်တယ်လို့ American Hurricane Center ကသတင်းထုတ်ပြန်ထားပါတယ်။ ဟာရီကိန်းမုန်တဲ့သတိပေးချက်တွေထုတ်ပြန်ထားတဲ့ Texas ပြည်နယ်နဲ့ Louisiana ပြည်နယ်ဒေသတကြားအပူပိုင်းမုန်တဲ့သတိပေးချက်တွေကိုအစားထိုးထုတ်ပြန်လိုက်ပါတယ်။မုန်တဲ့ Delta ဟာတနင်္လာနေ့လောက်မှာအပူပိုင်းလေဖြည့်အားနဲ့ရံဝန်းကိုဖြစ်ပေါ်လာစေလိမ့်မယ်လို့ခန့်မှန်းထားပါတယ်။
ကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 MHz လိုင်းဒိုမီတာ40 kHz 9.33 MHz လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လည်ပေးနေပါရဲ့ရှင
် VOE မြန်မာပိုင်းအစီအစဉ်ရဲ့အောက်တိုဘာလ17ရက်တနင်္ဂနွေနေ့မနေ့ခင်းမြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်ပြီးတင်ပြပေးနေပါတယ်ရှင်ကျမသင်္ကီထိုက်ပါမြန်မာနိုင်ငံမှာစနေနေ့ကကိုဗစ် -19 ရောဂါကူးစက်ခံရသူ2100ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးစံချိန်ဖြစ်ပါတယ်လွန်ခဲ့တဲ့24နာရီအတွင်းဗိုင်းရပ်စ်ကူးစက်သူ2158ယောက်ထပ်မံတွေ့ရှိတာကြောင့်အခုဆိုရင်တနိုင်ငံလုံးမှာဗိုင်းရပ်စ်ကူးစက်ခံရသူ26,064 ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကအောက်တိုဘာလ10ရက်ည8နာရီထုတ်ပြန်ချက်မှာပြောဆိုထားပါတယ်။စနေနေ့မှာပဲဗိုင်းရပ်စ်ကြောင့်သေဆုံးသူနောက်ထပ်32ဦးရှိတာကြောင့်သေဆုံးသူစုစုပေါင်း998ဦးရှိသွားပြီဖြစ်ပါတယ်။တောက်ကြနေ့ည8နာရီကနေစနေနေ့ည8နာရီအထိဓာတ်ခွဲနမူနာ16,312ခုစစ်ဆေးခဲ့တာမှာကူးစက်ခံရသူ2158ယောက်ထပ်မံတွေ့ရှိခဲ့တာဖြစ်ပါတယ်။စနေနေ့အထိဆေးရုံဆင်းခွင့်ရသူကတော့9050ရှိပါတယ်ရှင်။ဒန်းထူညီများမှုအခြေခံပြီးအဓိပ္ပာယ်ရှိရှိတရုတ်နဲ့ဆွေးနွေးဖို့ထိုင်ဝမ်ကလိုလားပါတယ်လို့သမ္မတဆိုင်အင်ဝမ်ကစနေနေ့မှာပြောဆိုလိုက်ပါတယ်။ထိုင်ဝမ်ဟာတရုတ်ပိုင်နဲ့လို့ပြောထားတဲ့တရုတ်အစိုးရနဲ့ထိုင်ဝမ်ကြားစီးရီးအရှိန်မြင့်လာချိန်မှာထိုင်ဝမ်သမ္မတဘက်ကငင်းချမ်းရေးကန့်လန့်လိုက်တာပါတရုတ်အစိုးရကထိုင်ဝမ်ကိုပို့ပြီးတော့ဖိအားပေးလာနေပါတယ်တရားဝင်သတ်မှတ်ထားတာမဟုတ်ပေမဲ့လည်းတရုတ်နဲ့ထိုင်ဝမ်ကြားဂျာဂန်ဆုံအဖြစ်ယူဆထားတဲ့ထိုင်ဝမ်ရေလက်ကြားကဒေတာအထိကိုတရုတ်ဘက်ကဖြတ်တန်းဝင်ရောက်လာတာအပါအဝင်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းထိုင်ဝမ်ကျွန်းအနီးတရုတ်လေတပ်ရဲ့လှုပ်ရှားမှုရှိခဲ့ပါတယ်ကိုပိုင်ဆူရနဲ့အုတ်ချုပ်တဲ့ထိုင်ဝမ်ကျွန်းကိုအမေရိကန်ဘက်ကပို့ပြီးတော့ထောက်ပံ့လာတဲ့အပေါ်မကြေမနက်ဖြစ်နေတဲ့တရုတ်ကထိုင်ဝမ်နဲ့အမေရိကန်ကြားပူးပေါင်းကြံစည်မှုကိုတုံ့ပြန်ဆောင်ရွက်တာလို့ပြောပါတယ်။ထိုင်ဝမ်ရေလက်ကြားအခြေအနေကတင်းမာမှုလို့ထိုင်ဝမ်သမ္မတဆိုင်ကအမျိုးသားညီအခမ်းအနားမင်းကွန်းမှာပြောပါတယ်။ထိုင်ဝမ်ရေလက်ကြားတင်းမာမှုနဲ့အတူပဲတောင်ကျုပ်ပင်လယ်ပြင်အတွင်ပိုက်ဆိုင်မှုအငင်းပွားမှုတရုတ်နဲ့အိန္ဒိယရဲ့နေဆက်ပြဿနာဟောင်ကောင်ကိုတရုတ်ရဲ့ဖိနှိပ်ဖြိုခွင်းမှုတွေဟာဆိုရင်ဒေတာရင်းဒီမိုကရေစီနဲ့ငြိမ်းချမ်းရေးအတွက်စိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရတာဖြစ်တယ်လို့သမ္မတဆိုင်ကပြောပါတယ်။ထိုင်ဝမ်သမ္မတဆိုင်ရွေးကောက်ပွဲအနိုင်ရပြီးသမ္မတတာဝန်ယူခဲ့တဲ့2016ခုနှစ်ကစလို့တရုတ်ဘက်ကနှစ်ဖက်တရားဝင်ဆွေးနွေးမှုလမ်းကြောင်းကိုဖြတ်တောက်ခဲ့တာလည်းဖြစ်ပါတယ်ရှင်။မြောက်ကိုရီးယားနဲ့ဆက်ဆံရေးပိုပြီးတော့လေးနက်ခိုင်မာလို့ကြောင်းတရုတ်သမ္မတရှီဂျင်းပင်ကပြောဆိုရလို့မြောက်ကိုရီးယားနိုင်ငံပိုင်သတင်းကစနေနေ့မှာဖော်ပြပါဗျ။မြောက်ကိုရီးယားအနာရပါတီတည်ထောင်ခြင်းနှစ်ပတ်လည်အဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံဝန်ထံဂုံပြုသတင်းစကားပို့တာမှာတရုတ်သမ္မတကအခုလိုထည့်သွင်းပြောဆိုတာဖြစ်ကြောင်းသတင်းကဖော်ပြပါဗျ။မြောက်ကိုရီးယားအနာရလုပ်သားပါတီတည်ထောင်ခြင်း85နှစ်မြောက်နှစ်ပတ်လည်နေ့ကိုစနေနေ့ကကျင်းပခဲ့တာပါ။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေနဲ့ပရင်းတာဒုံးကျည်အစီအစဉ်တွေကြောင့်အမေရိကန်ပါဝင်တခြားနိုင်ငံတွေကဒဏ်ခတ်ပိတ်ဆို့မှုချက်မှတ်တဲ့နေရာမှာတရုတ်လည်းပါဝင်ခဲ့ပြီးတဲ့နောက်နှစ်နိုင်ငံဆက်ဆံရေးကနှစ်နဲ့ချီအေးဆက်သွားခဲ့ပြီးတဲ့နောက်2018ခုနှစ်နဲ့2019ခုနှစ်အတွင်းတရုတ်သမ္မတရှီနဲ့မြောက်ကိုရီးယားခေါင်းဆောင်ကင်တို့၅ချိန်တိုင်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံတွင်မရိမှုတွေနဲ့လိမ်ပိုင်းဆိုင်ရာထိပါစော်ကားမှုတွေအတွေ့တီရန်အပြစ်ပေးရေးအစိုးရဘက်ကစဉ်စားသုံးသပ်လာရချိန်မှာပဲစနေနေ့ကလူပေါင်းရာနှစ်ချီလက်မော်ထွက်ပြီးတရားမျှတမှုအတွက်တောင်းဆိုခဲ့ကြပါတယ်။ဒီနှစ်ပိုင်းနဲ့အတွင်းမရိမှုနဲ့လိမ်ပိုင်းဆိုင်ရာစော်ကားမှုတွေကဘင်္ဂလားဒေ့ရှ်မှာခက်ဆိတ်ဆိတ်ဖြစ်လာနေတာပါ။ဇန်နဝါရီလကနေစက်တင်ဘာလအတွင်းချီဘာတိုက်ခိုက်ခံရမှုသတင်းပေးတိုင်ကြားချက်တစ်ထောင်ထဲမှာ 200 ကျော်ကအုပ်စုဖွဲ့မတိမှုတွေဖြစ်တယ်လို့လူခွင့်ရေးအဖွဲ့ In O Charlotte Candra အဖွဲ့ကပြောဆိုထားပါတယ်။မြို့တော်ဓာကန်နဲ့နိုင်ငံတော်ကဆန္ဒပြပွဲတွေမှာတော့မရင်းသမားတွေကိုကျုံမိန်ပေးဖို့တောင်းဆိုချွေးချော်ချီတက်ခဲ့ကြပြီးဒီထဲမှာចောင်းသားတွေလည်းရာနဲ့ချီပါဝင်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းဆန္ဒပြပွဲတွေကြောင့်ဒီပြစ်မှုကျွလွန်သူတွေအတွက်တည်တံ့အပြစ်ပေးရေးအစိုးရဘက်ကသုံးသပ်လာနေရပြီးလက်မဲ့တနင်္လာနေ့မှာအရေးပေါ်ပြင်ဆင်ချက်အတွက်အစိုးရကအဆိုပြုချက်တည်းအတင်းပြဖို့ရှိနေပါတယ်။အမျိုးသမီးတွေကြားကြောက်ရွံ့ဆိုရင်မှုလူမှုဒလိထုံးစံတွေနောက်ဩစာကြီးသူတွေရဲ့အကာအကွယ်ပေးမှုတွေကြောင့်မတိုင်ကြတဲ့မဒိမ့်မှုတွေလည်းရှိနေပါတယ်။မဒိမ့်မှုကျွလွန်ခံရသူတွေကတိုင်ကြားအမှုဖွင့်ရင်လည်းတရားဥပဒေကြောင့်အရာစီရင်အပြစ်ပေးနိုင်မှုကမရှိသလောက်ဖြစ်နေပြီးအမှုပြီးဖို့ကလည်းနှစ်နဲ့ချီကြာမြင့်လေရှိပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့တင်းင်းကနေနေမနေ့ခင်သတင်းတွေကိုဒေါခင်မျိုးတက်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်အခုကတော့သတင်းဆောင်မတွေဆက်သွယ်မြ мян ခန်းတွေနဲ့အပတ်စဉ်ခန်းတွေကိုဆက်ပြီးနားဆင်ကြရအောင်ပါရှင
်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်ဖို့အတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကချမှတ်ထားတဲ့စည်းကမ်းတွေအတိုင်းမဲယုံကိုပြင်ဆင်လှုပ်ဆောင်ထားပြီးတော့နိုင်ငံတကာကမီဒီယာတွေနဲ့ရွေးကောက်ပွဲလေ့လာကျင်သူတွေအတွက်လည်းခွင့်ပြုချက်ရှိရင်ဗီဇာပေးမယ်လို့အမေရိကန်နိုင်ငံဆိုင်ရာမြန်မာသံတမန်ကြီးဦးအောင်လင်းကပြောပါရယ်အော်တိုဘာလ10ရက်နေ့ဝါရှင်တန်ဒီစီမြန်မာတန်ယုံမှကျင်းပတဲ့တို့တင်မဲပေးပွဲအခမ်းအနားမှာကျွန်တော်ငိမ့်ချမ်းကမေးမြန်းထားပါတယ
်ဒီအခုရွေးကောက်ပွဲอ่ะဗောနော်ဒါလွတ်လပ်ပြီးတရားမျှတအောင် free and fair ဖြစ်အောင်တမန်ကြီးတို့ဘက်ကဘာကြီးလှုပ်ဆောင်ထားလဲခင်ဗျာ
ကျွန်တော်တို့အနေနဲ့ကတော့ဟိုမြင်တဲ့အတိုင်းပါပဲဒီမှာရှိနေတဲ့မဲယုံမှာဒီပါတီနဲ့ပတ်သက်ပြီးတော့ဒီပါတီကိုကိုစားပြုတဲ့အယောင်တွေဘာတွေကျွန်တော်တို့ထားရတာမရှိပါဘူးနောက်ပြီးတော့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့ချမှတ်ထားတဲ့စည်းကမ်းအတိုင်းပဲကျွန်တော်တို့ဟာဆိုလို့ရှိရင်ပါတီစည်းရုံးရေးနဲ့ပတ်သက်ပြီးတော့လည်းဒီမဲယုံတွင်ပတ်ဝန်းကျင်တွေမှာကျွန်တော်လုံးဝမပေးပါဘူး
။ဟိုနိုင်ငံတကာလေးလာတဲ့သူတွေဒီအချိန်ကြီးမှာမြန်မာပြည်ကိုသွားကျင်နေဆိုရင်ရောတန်ယုံအနေနဲ့ဘယ်လိုများကူညီဆောင်ရွက်ပေးမလဲခင်ဗျ။
နိုင်ငံတကာလေးလာရေးနဲ့ပတ်သက်ပြီးတော့လည်းပြည်တော်ရွေးကောက်ပွဲဖွဲ့ကော်မရှင်အနေနဲ့တော့သူတို့တတ်မှတ်ထားတဲ့ထူးခြားတတ်မှတ်ချက်တွေရှိပါတယ်။ပြည်တော်ရွေးကောက်ပွဲကော်မရှင်ရဲ့ပြန်ကြားရေးဝန်ကြီးဌာနတွေနဲ့ဆက်သွယ်ပြီးတော့သူတို့ကနေပြီးတော့ဖွင့်ပြတဲ့ပြပမီဒီယာပုံကိုတွေကိုတော့ကျွန်တော်တို့အနေနဲ့တိုင်ရုံနေရာနေဗီဇာတွေထုတ်ပေးပါမယ်ဆိုတော့တို့ပ
ြဟုတ်အခုတစ်ခါကလေပြီးခဲ့တဲ့2015ဟိုမဲစည်းရင်းနေနဲ့ကျွန်တော်နှိုင်းရှင်ကြည့်လိုက်တော့ဒီမှာမဲပေးတဲ့လူကပုံများလာတာကိုတွေ့ရတယ်ခင်ဗျအဲ့ဒါဘာကြောင့်လဲမသိဘူးခင်ဗျအ
ဲ့ဒါကတော့ဘာလဲဆိုတော့ကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီပြပေါ်တိုးတက်မှုကိုမြန်မာနိုင်ငံသားတွေကပို့ပြီးတော့ရခင်ကားတဲ့စိတ်ဝင်စားမှုကိုပြသတဲ့အနေနဲ့ကျွန်တော်တို့ယုံကြည်ပါတယ်။အလိုပဲမြင်တော့မြင်ပါတယ်ခင်ဗျာ
။အမေရိကန်နိုင်ငံဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့မြန်မာတန်ယုံမှာအော်တိုဘာလ10ရက်နဲ့17ရက်နေ့တွေမှာအမေရိကန်ရောက်မြန်မာနိုင်ငံသားတွေကြိုတင်မဲပေးနိုင်ကြပါတယ်။မနေ့8နိုင်ကနေညနေ9နိုင်အထိတန်ယုံကိုဖွင့်ထားပေးတာပါ။ကိုရိုနာကပ်ရောဂါကာလလည်းဖြစ်တဲ့အတွက်ကျန်းမာရေးနဲ့ဆိုင်တဲ့စည်းကမ်းတွေဖြစ်တဲ့မျက်နှာဖုံးတက်တာလူတွေခက်ခွက်ခွာနေတာစတဲ့စည်းကမ်းတွေကိုတော့လိုက်နာရမှာပါ။စနေနေ့မှာမဲလာပေးသူတို့ဦးဖြစ်တဲ့မြန်မာနိုင်ငံအမျိုးသားညွန့်ပေါင်းအစိုးရဝန်ကြီးချုပ်ဟောင်းဒေါက်တာစိန်ဝင်းရဲ့အတွေ့အကြုံလေးကိုအခုလိုမေးမြန်းခဲ့ပါဗျာ
။မင်္ဂလာပါဒေါက်တာစိန်ဝင်းခင်ဗျာ။1990ကမဲပေးတဲ့အတွေ့အကြုံနဲ့အခု2020မှာဒါပထမဆုံးအချိန်ပြန်ပေးရမှာလားခင်ဗျာ
။ပထမဆုံးအချိန
်ဟုတ်။ဘာတွေများကွာခြားသွားပြီလဲခင်ဗျာ
။ကွာခြားတာတော့ရွေးကောက်ပွဲကတလောက်ကွာခြားတာမဟုတ်ဘူး။တိုးတော်လည်းပဲဒီရွေးကောက်ပွဲအချိန်1990တုန်းကဒီတမတော်ကသူမာရှယ်လောအောက်မှာလုပ်တဲ့ရွေးကောက်ပွဲနော်နောက်ပြီးအဲ့ဒီတုန်းကကျွန်တော်တို့အခြေခံဥပဒေမရှိသေးဘူးနော်ဒါကအားလုံးသိပါတယ်ဘုချုပ်မှုကြီးဆောင်းမော်ကနေပြီးတော့ပြောသွားတာကဟိုဟာစစ်တမ်းရပြန်မယ်နော်အဲ့တော့ခင်ဗျားတို့ဒီအခြေခံဥပဒေဆွဲတဲ့ကိစ္စတွေကိုလည်းတိုးတွန်းနေမှာဆိုင်ဘူးဒီမှာအဲ့တော့ချစ်ဒီအဲ့ဒီအခြေအနေတွေကကွာခြားနေတယ်နောက်ပိုင်းအခြေအနေကပိုကွာခြားတာပေါ့
ဆရာအဲ့တော့လူကိုကြည့်ပြီးမဲပေးမှာလားပါတီကိုကြည့်ပြီးမဲပေးမှာလားခင်ဗျာ
လူကိုကြည့်တော့လူကိုဘယ်လိုလုပ်မြင်မလဲအေးနော်နောက်ပြီးတော့ဟိုကျွန်တော်တို့အနေနဲ့ဟိုလူတိုင်းလည်းမတွေ့နိုင်ဘူးလေလူတိုင်းလည်းမတွေ့နိုင်ဘူးတော့များသောအားဖြင့်တော့ပါတီကိုကြည့်ပြီးပေးပါတော့ပါတီကပါတီလှုပ်ဆောင်ခဲ့တယ်လေဒီပါတီကဘလို့နေရာမှာ policy တွေကိုဟုတ်လားရှိတယ
်အခုလို့ဖြေချပေးတဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ
ဟုတ်ကဲ့
ကျွန်တော်ညဝင်းအောင်ပါခင်ဗျာကိုဗစ်ကူးစက်မှုအများဆုံးရင်ဆိုင်နေရတဲ့ရန်ကုန်တိုင်းအတွင်းနေအိမ်မှာပဲနေကြဖို့အမိန့်ထုတ်ပြန်ပြီးနောက်ပိုင်းလုပ်ငန်းအတော်များများရပ်ထားရတာကြောင့်အခြေခံလူရန်းသားတွေနေစဉ်စားသောက်ရေးအခက်ကြုံလာရပေမဲ့တိသာမြင်သာတဲ့ကူညီထောက်ပံ့မှုတွေမရဘူးလို့ပြောဆိုကြတဲ့အကြောင်းကိုတင်ပြခြင်းပါတယ်ကိုဗစ်ကြောင့်ရန်ကုန်တိုင်းတွေကပြည်သူတွေနေအိမ်မှာပဲနေကြဖို့ဆိုတဲ့ stay at home အမိန့်ကိုကျမယီဝန်ကြီးဌာနကစက်တင်ဘာ20ရက်နေ့ကထုတ်ပြန်ခဲ့တာအခုဆိုရင်3ပတ်ကြာလာပြီဖြစ်ပါတယ်ဒီကာလအတွင်းယောဂကူးစက်မှာကိုစိုးရိမ်တာကြောင့်ရောနေမြေကျော်ပြီးသွားလာခွင့်ပိတ်ထားတာကြောင့်ပါအငှားရင်မောင်းသမားတွေအခက်ကြုံနေရပုံကိုမြောက်တကုံမြို့နယ်ကကိုပိုင်ရင်ပြည့်ဆွဲသူဦးတန့်စင်ဦးကပြောပါတယ
်ကားကတော့အခုကျွန်တော်တို့ကတော့ရက်သွားတဲ့ပုံစံဖြစ်သွားတာလေနော်အချို့အုံနာကြီးနဲ့မဖြစ်မနေမောင်းမယ့်လူတွေကြတော့ဒီအားတွေပြန်အားကုန်တော့ပေါ့ကောင်းလားဆောင်းမများဒီမှာကားတွေပုံနေတာကိုတွေ့ကြရပါတယ်။ဘာများတော့ဘုံဆိုအစိုးရဘယ်လိုဝေချန်ရေးစီစဉ်လုံးဝမရှိဘူး။မရှိတော့ဟိုလွတ်တော်ကိုယ်စားလှယ်ကသူကသူ့ page ကနေပြီးတော့ဗောနော်။အကက်ကျဲရှိတဲ့လူတွေပေါ့။သူစီ comment နဲ့လှမ်းပြီးတော့တောင်းပါ။အဲ့ဒါသူကလိုက်ပေးရ။တော်ရုံမရှိုံနဲ့တော့ telephone နဲ့မှပေးပြီးတော့မတောင်းကြဘူးလေ။တော်တော်ကြီးကိုခက်မှတောင်းတာဗောနော်။အဲ့ဒါသူတော်တော်ပေးတယ်။ဆန်တို့စီတို့ကျူတို့ခောက်ဆွဲကြောက်တို့ပေါ့
။ Stay at home အမေစတင်ထုတ်ပြန်ပြီးရပိုင်းတွင်ရန်ကုန်တိုင်းတွေကပြည်သူတွေစားတော့ရေးပြေလဲအောင်စားနပ်ရိက္ခာကိုခွဲတန်းနဲ့ဖြန့်ဝေဖို့စီမံဘဏ္ဍာဝန်ကြီးဌာနကအစည်းအဝေးကျင်းပပြီးပြင်ဆင်တဲ့သတင်းတွေထွက်ပေါ်ခဲ့တာပါဒါပေမဲ့အခုချိန်ထိဘယ်လိုအခြေခံစားတော့ကုန်မျိုးမှလာရောက်ကူညီတာမရှိသေးဘူးလို့မင်္ဂလာရိုမြို့နယ်ဇပင်တုဆက်ယုံတခုမှလုပ်နေတဲ့မတ်ခိုင်ခိုင်ကပြောပါဗျာ
အခုနောက်တဲ့14ရက်ဆိုတော့တရားဝင်ဆက်ပိတ်လိုက်ပြီးပိတ်ထားတဲ့အတွက်တော့အခြေခံလမ်းစာမပေးနိုင်ဘူးလို့ပဲပြောတယ်နောက်တော့အခုလိုကာလအတွင်းမှာကြတော့လူမျိုးစံတို့ဘာလို့အဆက်အယယာဘူးစီရမှလည်းရတာလည်းမရှိဘူးအရင်ခက်ခဲတွေရှိနေတော့ဘယ်လိုအောင်စားတော့မှမသိဘူးလို့အောင်မှအခုအဲ့လိုကြုံတွေ့နေရတဲ့လူတွေကဒီမင်္ဂလာတုံးဒီတမျိုးနယ်တုံးမှသုံးပုံနှစ်ပုံလောက်တော့ရှိတယ်ရှင
်ရန်ကုန်ယူဇနာပလာဇာမှာအဝတ်ထည်တွေရောင်းတဲ့ကိုယ်ချက်ကတော့သူတို့ဈေးတွေပိတ်ထားရပြီးဆိုင်အလုပ်သမားတွေလည်းနေ့စဉ်စားတော့ရေးပြဿနာကိုလုံးပန်းနေရတယ်လို့ဆိုပါတယ်
ဒီလည်းပိတ်တယ်ဆိုင်လည်းပိတ်ထားတာပေါ့ဒီဘွားလည်းမရှိတော့ဒီဝန်ထမ်းတွေတော့ကတော့သူတို့တော့ဖိချိုက်တယ်ပေါ့နော်နောက်တော့ဗျာဆိုင်ကငှားပြီးလှုပ်ရှားတဲ့လူလုပ်ငန်းလည်းမဖြစ်ဘူးဆိုင်ရေးရဲတက်တာပေါ့နော်ဒီလှုပ်သမားတွေသူ့ချီးပြီးပေါင်နေပြီသူ့တော့ကမနဲ့ဆံတော့မရှိဘူးဗျာအဲ့တော့သူတို့ကဆိုင်ရံတွေအများကြီးရှိတယ်လို့ဖေးရဖွဲ့ပြောတာပဲဆိုင်ရံလူသားစားတွေသူပြောလာတော့ကျွန်တော်တို့မကြားဘူးပေါ့
ကိုဗစ်ကြောင့်လူမှုဖူလုံရေးခန်းစားခွင့်မရှိတဲ့အလို့သမားတွေအတွက်စားဝတ်နေရေးအခက်အခဲကိုကူညီဖို့အစိုးရကကြန့်ငွေဘီလီယံ20သုံးဆွဲဖို့ပြင်ဆင်နေတဲ့သတင်းတွေဒီအပိုင်းတွင်ထွက်ပေါ်ခဲ့ပါတယ်။ယောဂကူးစက်မှုတွေအခုတည်းပိုပြီးဆက်တိုးဖြစ်နေမယ်ဆိုရင်နေ့စဉ်ဘဝအခြေအနေကိုမတွေးဝန်ဘူးလို့စက်ယုံအလို့သမားမတ်ခန့်ခန့်ကကြီးထွားပါဗျ။
သူတို့အခက်အခဲဖြစ်နေတဲ့အချိန်မှာပေါ့နော်စက်ယုံဘရဲ့အနေထားကြမြင်တော့လေအပြည့်စုံမပေးနိုင်အောင်မှဖူလုံရေးရပဲဖြစ်ဖြစ်အစိုးရပဲဖြစ်ဖြစ်ဟိုအခြေခံလားစာလေးကိုတော့ရန်ကုန်လုံးပြင့်တော်တလောက်လေးထည့်ပေးစေခြင်းနဲ့ကိုယ့်ရဲ့လက်ရှိကာယတောက်ရေးလေးနေလို့ရခိုလုံလို့ရဖို့လေးအတွက်လောက်ပဲတောင်းဆိုချင်တာပါရှင
်ရန်ကုန်တိုင်းအတွင်းမင်္ဂလာရိုမြို့နယ်ဟာစေယုံအလုံယုံအများစုရှိတဲ့ဒေသလေးဖြစ်ပါတယ်ခင်ဗျာ
မြန်မာနိုင်ငံတဝန်းမှရှိတဲ့မြို့ပြင်နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့တာပတ်စင်ပေါ့ကတ်အစီအစဉ်ကနေကြိုဆိုပါရစေ။ဒီအစီအစဉ်ကို Frontier မြန်မာနဲ့ Coalition ဥရောပတို့ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ကျွန်မကတော့အေးရမ။ဒီတစ်ပတ်မှာတော့တမိုးမှာရေတချို့ကခိုးမှုကိုစဉ်းမင်းစဉ်အဖိုးအိုတယောက်နဲ့သူရဲ့အသက်ခွင့်နဲ့အရွယ်မျိုးကိုသိဆက်ခဲ့တဲ့အကြောင်းကိုတင်ဆက်ပေးမှာပါ။
အမေတို့ပြန်ခလိုက်တဲ့တောက်တော်ရေစပါမှာပို့ထားလိုက်တာ။ဒါကြောင့်ရိုက်ဆက်ဆက်သွားမြောက်ပါတော့ဒီလိုဟာနော်ရိုက်ကြရ
သူရဲကင်းစကမ်းမှာကြုံရရတဲ့အတွေ့အကြုံကိုပြန်ပြောပြနေတဲ့ဦးပြုံးချူရဲ့မိပါဒီဆောင်မအပြည့်စုံကိုမုံရခင်းဆက်ကတရင်တော့အီးအီးမွန်ကရေးသားထားပြီးကျော်ဝေဖြိုးကဆက်ပြောပြပေးသွားမှာဖြစ်ပါတယ်
စကိုင်းတိုင်းဒေသကြီးတမူးမြို့နယ်မှာဖြစ်ပွားခဲ့တဲ့အမှုကိစ္စတစ်ခုအတွက်ညီဖိုးနှစ်ယောက်ဟာတရားမျှတမှုကိုလိုလားနေကြပါတယ်သူတို့မြေဖိုးနှစ်ယောက်ကိုရဲစခန်းမှာအမှုဖွင့်တိုင်ကြားထားခြင်းမရှိဘဲငွေ12သိန်းကျောက်တဲ့အမှုအတွက်ရိုက်နှက်စင်မီခံရတယ်လို့ဆိုပါတယ်
။ဆံရကတော့နားမှာနှစ်ချက်လက်ဝါးနဲ့အကြိုက်ခံရတယ်နှစ်ချက်ပြ။နောက်ပြီးရင်သားမှာကနှစ်ချက်ခံရတယ်ပြ။နောက်ကြောမှာ၅ချက်ရိုက်ခံရတယ်ပြ။ဟိုရတာကရဲပေါ်ပြ။ကျွန်တော်ဟိုအရှိကိုရိုက်တာကကျွန်တော်တို့ဥအောင်ချီကရဲကင်းကတ်စီဆိုတာနာမည်လည်းကျွန်တော်မသိဘူးပြအဲ့ဒါကျွန်တော်မျိုးကိုရှိတာကအောင်ကြီးနဲ့အဲ့ဒီကတ်စီဆိုတဲ့ရဲရဲပြဒူးလဲထောက်ခိုင်းတာကကျွန်တော်ကိုလည်းလက်လက်မြောက်အောက်မှာတမန်တလဲမှာတဲပုံပုံပြီးတော့မှဒူးထောက်ပြီးတော့မှလက်မြောက်ပြီးမှအလိုလိုလေးရှိတယ်ခင်ဗျားတို့အဲ့လောက်ကြီးမင်းမသိနေတော့စမ်းမစမ်းတစ်ခါလဲတပ်လိုက်တော့ကျွန်တော်အဲ့လောက်ကြီးခွန့်ပြေးတယ
်တမူးမျိုးအောင်စရရက်ကွက်မှာနေထိုင်တဲ့ဦးပြုံးချူဖြစ်ပါတယ်သူတို့မိသားစုဟာသူများလည်းမှာပြိုးနှုတ်လိုက်ရင်မိသားစုရပ်တည်နေရတာပါသူကအသက်6ဆွေအဖိုးအတူဖြစ်ပြီးဇူလိုင်23ရက်နေ့ကတော့သူများလည်းမှာပြိုးနှုတ်နေတော့မိတ်ဆွေတယောက်ကအောင်စရာရဲကင်းကခေါ်တယ်လို့လာပြောတာကြောင့်ချက်ချင်းသွားခဲ့ပါတယ်ရဲစခန်းကိုရောက်မှအောင်စရာရက်ကွက်မှာရေကြောတရားဆောက်လုပ်နေတဲ့အင်ဂျင်နီယာအဖွဲ့ထံပျောက်သွားတဲ့ငွေကျပ်12သိန်းကိုမိဖြစ်သူကဥပြုံးချိုစီမှာအပ်ထားတယ်လို့ထွက်ဆိုခဲ့တာကြောင့်ခေါ်ယူစစ်ဆေးတာမှန်တီးလိုက်ရပါတယ်ဒီပြည်သူကိုတော့ရက်ွက်ထဲကကလေးတယောက်နဲ့အတူဇူလိုင်လ22ရက်နေ့ကရေကြော်တရားစောင့်နေတဲ့နေရာဘက်ငါးချောင်းလိုက်ကြည့်နေတော့ရဲစခန်းကဖမ်းခေါ်သွားခဲ့တာပါရေကြော်တရားစောင့်လုပ်နေတဲ့အင်ဂျင်နီယာတွေကသူတို့ပိုက်ဆံပြောက်သွားတဲ့အတွက်သူတို့အနီးဝန်းကျင်ကိုလာလေးရှိတဲ့ကလေးနှစ်ယောက်ကိုတန်တရားရှိတယ်လို့ရဲစခန်းမှာတွားရောက်ပြောကြားခဲ့ပါတယ်အမှုတော်မဖွင့်ခဲ့ပါဘူးဒီလိုတန်တရားရှိတဲ့ကလေးနှစ်ယောက်ကိုရဲစခန်းကဇူလိုင်လ22ရက်နေ့မှာခေါ်ယူစစ်ဆေးပါတယ်နောက်တစ်နေ့မှာတော့အုတ်ထင်းသူနဲ့ပြန်လာဖို့ပြောတဲ့အတွက်အဖွားဖြစ်သူနဲ့အတူရဲစခန်းကိုပြန်သွားခဲ့ပါတယ်
။အင်းတော့ဘုရားကရဲစခန်းထားကိုကဟိုအင်းတော့ညနေကမှသူကရဲစခန်းထောက်ဆောင်မောင်းတော့လား။ညနေကျတော့အမီနဲ့တားနဲ့အတူပြန်လို့ခဲ့တာ။မနေ့ကကျတော့ပြန်ဆိုရပြ။နောက်တော့အမီနဲ့တားနဲ့ပြန်သွားလိမ့်ရဲ။သွားတော့ဟိုကျတော့အမီတော့ပြန်ခလိုက်တဲ့တောက်တော့ရဲစခန်းမှာခေါ်ထားလိုက်တာ။ဒါကြောင့်ရိုက်စစ်စစ်သွားပြ။ပါတော့ဒီလိုဟာနော်ရိုက်ကြပြ။ဒါပိုက်လုံးနေနော်။ပိုက်လုံးနေနော်ရိုက်ကြပြ။နောက်ပြီးတော့စာချုပ်တော့ဘာမှနဲ့ပြတာပြ။နောက်ကလုံးပိုင်ဟာတိုက်ချင်းပြတဲ့နောက်တော့အေးပင်ရတော့မိငါချင်းချင်းလောက်ရှိမှာပြ။ဒီတော့
ဥပြုံးချိုရဲ့မိကသူကြုံတွေ့ခဲ့ရတာကိုပြောပြနေတာပါ။ဥပြုံးချိုတို့မှာအတူနေမိသားစု6ယောက်ရှိပြီးအခုသူနဲ့အတူနှိပ်စက်ခံခဲ့ရတဲ့သူမျိုးကမိဘတွေမရှိတော့တာကြောင့်အဖိုးအဖွားတို့နဲ့အတူနေထိုင်ပါတယ်။မိဘမရှိတော့တဲ့ကလေးတွေကအဖိုးနဲ့အဖွားကိုအဖေအမေလိုပဲခေါ်ကြတာပါ။ရဲစခန်းမှာစစ်ဆေးနေတုန်းကပိုက်ဆံယူတဲ့အဖိုးစီမှာအထားတယ်လို့ရိုက်နှက်ပြီးအတင်းဝင်ခံခိုင်းခဲ့တာကြောင့်မမှန်တာကိုထွက်ဆိုခဲ့ရတယ်လို့ကလေးကတော့ပြောပါတယ်။ရာသက်တကြီးဥရီပုံမှ83မှာအသက်9နှစ်အထက်နဲ့10နှစ်အောက်ကလေးသူငယ်တွေရဲ့ပြုလုပ်မှုဟာအမျိုးအမြင်နဲ့မပြည့်စုံသေးတဲ့အတွက်ပြစ်မှုမမြောက်ဘူးလို့ပြဋ္ဌာန်းထားပါတယ်။2019ခုနှစ်ကလေးသူငယ်ခွင့်ရင်းများဆိုင်ရာဥပဒေပုံမှ88ကာကြီးမှာလည်းအသက်10နှစ်အောက်ကလေးသူငယ်ဤပြုလုပ်မှုသည်ပြစ်မှုမမြောက်လို့ပြဋ္ဌာန်းထားပါတယ်။အဆိုပါကလေးတွေပြစ်မှုကျူးလွန်ရင်လည်းမိဘအုပ်ထိန်းသူရှေ့မှာမေးမြန်းရမှာဖြစ်ပြီးညှိနှိုင်းပြီးမှသာဖြေရှင်းခွင့်ရှိတယ်လို့ပါပါတယ်။သူတို့မျိုးကိုခေါ်ယူစစ်ဆေးတော့ကဥပဒေအရမိဘအုပ်ထိန်သူရှေ့မှာစစ်မေးခဲ့ခြင်းမရှိဘူးလို့မိသားစုကဆိုပါတယ်။ကလေးငယ်ကဝန်ခံခဲ့တဲ့အတွက်သာဥပြုံးချိုကိုလည်းခေါ်ယူစစ်ဆေးခဲ့တာပါ။စစ်မေးခံရတဲ့ဥပြုံးချိုက
9လပိုင်း22ရက်နေ့ကကျွန်တော်မရှိဘူးရှိုးနှုတ်သွားတာတော့တော့မှမျိုးတွေဖြစ်တဲ့ကိစ္စကိုလည်းကျွန်တော်ကဘာမှမသိရဘူး။ရဲစခန်းကခေါ်တယ်ခမားလာခဲ့ဦးဆိုလို့အဲ့ဒါကျွန်တော်သွားလိုက်တယ်။လေတဲ့ကနေမှသွားလိုက်တယ်ရှိုးနှုတ်ရဲ့နေအဲ့ဒါသွားလိုက်တော့ကျွန်တော်အဲရဲစခန်းကဓာတ်ရိုက်ချုပ်ထဲမှာကျွန်တော်ထည့်တယ်ကျွန်တော်ကဘာလည်းမသိရဘဲနဲ့ထည့်ခါရတယ်
။အောင်စရာရဲကင်းစခန်းမှာဇူလိုင်23ရက်နေ့နေ့လယ်2နာရီလောက်ကနေည7နာရီလောက်အထိရိုက်နှက်စစ်ဆေးခံရတယ်လို့သူကပြောပါတယ်။သူည7နာရီလောက်စခန်းကပြန်လို့မှတပတ်ခန်းကထွက်လာတဲ့ဤဖြစ်သူကိုပါတွေ့ပြီးနှစ်ယောက်စလုံးကိုစစ်ဆေးတာမှသူတီးလိုက်ပါတယ်။ကျဲရီဟာခေါ်စစ်စည်းစဉ်ကရက်မှုနေတာကိုဥပြုံးချိုကရိတ်စားမိခဲ့တယ်လို့ဒါဟာကြောက်စရာကောင်းတဲ့အတွေ့အကြုံတစ်ခုဖြစ်တယ်လို့သူကဆိုပါတယ်။မိဖြစ်သူကိုနှစ်ရက်တာစစ်ဆေးမေးမြန်းပြီးအဖိုးဖြစ်သူကိုတော့ပိုက်ဆံပေးမယ်လို့လက်မှတ်ထိုးခဲ့တဲ့ဇူလိုင်26ရက်နေ့အထိ3ရက်တိုင်တိုင်နေ့စဉ်ခေါ်ယူစစ်မေးခံရတာပါ
။ကျွန်တော်လည်းကတအားကိုကြောက်တော့တာ၊ဒါလည်းမခံနိုင်တော့တာနဲ့ကျွန်တော်ကိုလည်းအဲ့ဒါနားရီလဲဥမျိုးလုံးကြီးအစားအသင်ကျွန်တော်မျိုးလုံးကြီးများဖူးလို့ရောင်းလို့နေတာဗျ။မျိုးလုံးတစ်ဖက်ကအဲ့ဒါကြောင့်မို့ကျွန်တော်ကလည်းအဲ့ဒါကို ညီရဲ့တက်တာမှုနဲ့ကျွန်တော်ရဲ့တက်တာမှုအတက်ကလေးကိုကာကွယ်ပေးလိုက်တာပါ။ယူတာကတော့ကျွန်တော်တို့ကအမှန်တိုင်းမှာပဲဆီရမှာ
။ဒါပေမဲ့ပိုက်ဆံပေးဖို့ဘလို့မအဆင်မပြေတော့တဲ့အခါတမူးဥပဒေအထောက်အကူပေးရေးအဖွဲ့ထံသွားရောက်အကူအညီတောင်းခံတယ်လို့ဥပယုံချိုကပြောပါရတယ်။ဥပဒေထောက်အကူပေးရေးအဖွဲ့ကတိုင်းရဲ့တပ်ဖွဲ့တန်းစာဖို့ပြီးညှိနှိုင်းဆောင်ရွက်ကြောင်းတိုင်းဥပဒေအထောက်အကူပေးရေးအဖွဲ့မှဖွဲ့ဝင်ဖြစ်တဲ့ဦးတင်မြင့်ကပြောပါရတယ်။ပိုက်ဆံ12သိန်းပြောက်တာနဲ့ပတ်သက်ပြီးအမှုတိုင်ကျပ်ဖွင့်ထားခြင်းမရှိဘဲဥပယုံချုပ်တို့ကိုခေါ်ယူစစ်ဆေးတာဖြစ်ပြီးရိုင်းနဲ့စစ်ဆေးခဲ့တာကတော့ရဲတွေဟာလိုင်းနိုင်ရမယ့်တာဝန်ဝတ္တရားကိုပြတ်ကွက်တာဖြစ်တယ်လို့ဦးတင်မြင့်ကပြောပါတယ်
။အမှုမရှိဘဲနဲ့ခေါ်ယူချုပ်ထားတယ်ဆိုတာဒီရဲလက်ဆွဲ1363အရာချုပ်လို့မရဘူး။ဒါသူတို့လိုင်းနိုင်ရမယ့်ဝတ္တရားပြတ်ကွက်တယ်။ဘူရိုက်နဲ့တယ်ဆိုလည်းရဲလက်ဆွဲ1380အရာဒီထံကိုမြန်မာနိုင်ငံရဲ့ညနေချင်းမပြူရလို့တောင်းနေတာဒီအရလည်းသူတို့ဖော်ပြရအောင်တို့
ရဲလက်ဆွဲဥပဒေ136တဲ့မှာတရားဥပဒေနဲ့ဆန့်ကျင်ပြီးတစုံတယောက်သောသူကိုအဂရိလိုက်စားရဖြစ်စီမလုံမုံသားရဖြစ်စီချုပ်ထားလျင်ရာသတ္တကြီးဥပဒေပုံမှန်220နဲ့342အရာထောင်ဒဏ်နဲ့ငွေဒဏ်စီရင်ပိုင်ခွင့်ရှိသည်လို့ပြဋ္ဌာန်းထားပါတယ်ရဲလက်ဆွဲဥပဒေ133ရအရာတော့မြည်တိရဲအရာတန်းအမှုတန်းမဆိုမိမိတို့အချုပ်တွင်ရှိသူတစုံတယောက်ကိုအကြောင်းအခွင့်မရှိဘဲနာကျင်အောင်ပြုလုပ်လျင်၎င်းအရာရှိကိုရာဇဝတ်တရားသူကြီးကပြစ်မှုတင်ရှား၍ပြစ်ဒဏ်ချမှတ်ရာတွင်3လအထိထောင်ဒဏ်တော်၎င်းငွေဒဏ်တော်၎င်းဒဏ်နှစ်ရက်လုံးတော်၎င်းစီရင်ရမယ်လို့1945ရဲဥပဒေပုံမှ43မှာပြဋ္ဌာန်းပါရှိပါတယ်ခုခန့်ရင်ကမစွမ်းနိုင်သောအကျဉ်းသားများကိုညှဉ်းပန်းနှိပ်စက်ခြင်းမှာရဲအဖွဲ့၏ဂုဏ်သိက္ခာကိုနှိမ့်ကျစေသောအပြုမူဖြစ်၍၎င်းအပြုမူပြုလုပ်ကျူးလွန်သူကိုမြည်တိနည်းနည်းများမညှာတာအပ်ပေလို့ရဲလက်ဆွဲဥပဒေ1380မှာပြဋ္ဌာန်းထားတာပါအခုတော့အောင်စရာရဲကင်းစခန်းမှုအပါအဝင်ရဲတပ်ဖွဲ့ဝင်တွေကိုတမှုခရရဲမှုကခုံရုံးဖွဲ့စစ်ဆေးနေပြီလို့ဩဂုတ်လတတိယဘက်ကတိုင်းဥပဒေဆိုင်ရာအထောက်အကူပေးရေးအဖွဲ့ကိုတိုင်းရဲတပ်ဖွဲ့ကအကြောင်းပြန်ကြားပါတယ်ကလေးကိုစစ်တုံးကသူ့ဖိုးစီပေးထားတယ်လို့ထွက်ဆိုတာရှိတယ်လို့တိုင်းရဲတပ်ဖွဲ့မှဦးစီးအရာရှိပထမတန်းအတူရဲမှုကြီးပါဝင်ကပြောပြပါတယ်။ဒါပေမဲ့ရဲတွေဘက်ကအကြမ်းဖက်ရိုက်နှက်တာမျိုးတော့မရှိဘူးလို့သူကညှင်းဆိုထားပါတယ်
။ဟုတ်တယ်။အေးဖိုးကြီးဟုတ်တယ်ကျွန်တော်တို့ကျွန်တော်စမှာရှိတယ်တန်ပေးမယ်လို့ပြောတယ်။တန်ပေးမယ်ဆိုပြီးအိမ်မှာဝန်ခံနေမဲ့တပါထိုးနေတူတယ်အိမ်မှာရဲစခန်းမဖြစ်သေးဘူး။ဟုတ်ပြီပြန်လာကြပြန်လာကြပြန်လာမပေးဘူးပြန်လာပေးရဲခိုင်းတယ်။ဟိုအရင်တည်းကအိမ်မှာရဲကနေပြီးတင်စားမှုဖွင့်တာမဟုတ်ဘူး။ဒီကနေ့ရေစကန်ခိုးစစ်တယ်။မိဘကြောင့်ဝေဝိုင်းကြဆိုပြီးခိုးစစ်တာ။ခိုးစစ်တာတို့ဒီစစ်စစ်ပေါ်ပေါက်ချရာတို့ဒီအရသာတက်တည်ရှိတယ်ပြောတယ်။ရိုက်တာနှိမ့်တာတော့မရှိဘူး။အချုပ်ကနေထိတာမရှိဘူး။တခုလို့အချုပ်ဦးတွေကိုစခန်းထဲမှာခိုးစစ်တာရှိတယ်။အဲဒီဘက်ကရေဘက်ကလည်းမမှန်းမပေါ်ဘူး။မုန်းမခွေးမနေဘူး။ခိုးစစ်တာတွေကအများမတုံးသေးဘူး။ဒေတာနှစ်တာတော့မရှိဘ
ူး။ဥပယုံချိုကတော့သူ့ဂုံသိက္ခာအတွက်ပိုက်ဆံပြောက်တာနဲ့ပတ်သက်ပြီးအမှန်တရားပေါ်စီခြင်းတလို့နောက်ထပ်သူတို့မြည်ဖို့ရိုက်နှက်ခံရတာတွေထပ်မဖြစ်ဖို့ဆူတောင်းနေပါတယ်။
ကျွန်တော်တို့မှာဒီလက်လို့လဲစာတောင်းသူအလုပ်လုပ်နေတို့အခုလို့အထင်သေးတာကကျွန်တော်မှာဘာမှမလဲမရှိတဲ့ခါကျတော့လူတွေကအထင်နဲ့ဒါသေးတော့အဲ့ဒီရဲ့ကျွန်တော်ရဲ့ဂုံချက်ဒီကြီးကလည်းနည်းနည်းအဖတ်ဆေးကျင်တဲ့တဘောလိုပါကျွန်တော်ကနောင်လာနောက်ဒါမြည်ကလေးလည်းရှိရအလိုလည်းမနစ်ချက်ကြအောင်မကြည့်ကြအောင်အဲ့ဒီတဘောလေးနည်းစစ်စစ်နေတာပါကျွန်တော်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ခဲ့ကြရလို့ကျေနပ်မယ်လို့ဒုအံဖွဲ့သားတွေကပြောနေပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဘုံရခေဇက်ကကျော်ဝေကျော်၊ပြီးမောဒုအံကအေးရောင်၊ဇာနီနဲ့ဒါရန်ချင်းဆိုဖြစ်ပါတယ်။ဒုအံအပတ်စဉ်အတန်လွဲ့အစီအစဉ်ကို Frontier မြန်မာဝက်ဘ်ဆိုက်နဲ့ Facebook စာမျက်နှာအပြင်ဒုအံ Facebook စာမျက်နှာ SoundCloud YouTube အန်ကျူတို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ VOA ကချုပ်နှိမ့်တဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ9:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တန်ယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation ဥရောပတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။နောက်ပတ်တွေမှာလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒီအသံအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအချို့တင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်။
ယူအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိနဲ့ည9:00နာရီကနေ10:00နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9:00 နာရီကနေ9:00 နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Joru စလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
လာပါခင်ဗျာ VOA မြန်မာပိုင်းကနေပြီးတော့ဆက်လက်တန်လှည့်နေပါတယ်2020နိုဝင်ဘာလအထူးထူးရွေးကောက်ပွဲနဲ့ပတ်သက်လို့အထူးစီစဉ်တရက်ကို VOA မြန်မာပိုင်းကပတ်စင်တက်ဆက်ပေးနေရမှာဒီတစ်ပတ်မှာတော့ရွေးကောက်ပွဲနဲ့ COVID အလွန်မြန်မာစီးပွားရေးမြှုပ်နှံချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတက်ဆက်ပြီးသွားမှာဖြစ်ပါတယ်ပြည်သူ့ရှေ့ဆောင်ပါတီဥက္ကဋ္ဌဒေါက်တာသက်သက်ခိုင်ပြည်သူ့ပါတီအထွေထွေအတွင်းမှုကိုရဲနိုင်အောင်နဲ့စီးပွားရေးပညာရှင်လည်းဖြစ် NLD ပါတီရဲ့စီးပွားရေးကော်မတီအတွင်းမှုဟောင်းလည်းဖြစ်တဲ့ဦးမင်းခင်တို့ပင်နိုင်ဆွေးနွေးထားပါတယ်Channel FFE ရဲ့ Editor ကိုမှုတက်ကစီစဉ်တက်ဆက်ပေးထားတာ
ပါ။အားလုံးပဲမင်္ဂလာပါခင်ဗျာ။2020ရေကောက်ပွဲအထူးစီစဉ်ကနေကြိုဆိုလိုက်ပါတယ်။ဒီစီစဉ်ကတော့2020ရေကောက်ပွဲနဲ့ပတ်သက်ပြီးတော့ဆွေးနွေးနှင်းခုန်သွားကြတဲ့စီစဉ်ပဲဖြစ်ပါတယ်။ဟောဒီဘက်မှာတော့2020ရေကောက်ပွဲနဲ့ကိုဗစ်လိုမြန်မာစီးပွားရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးသွားကြမှာဖြစ်ပါတယ်။ဒီစီစဉ်ကိုဆွေးနွေးပေးဖို့အတွက်ဖိတ်ခေါ်ထားကြတဲ့သူတွေရှိပါတယ်။ဖိတ်ခေါ်ထားကြတဲ့သူတွေကတော့ပြည်သူ့ရှေ့ဆောင်ပါတီရဲ့ဥက္ကဋ္ဌဒေါက်တာသက်သက်ခိုင်ပြည်သူ့ပါတီဖြည့်ဖြည့်တွင်ရမှုကိုရဲနိုင်အောင်အဲ့ဒါစီးပွားရေးလေ့လာသူတူဖြစ်ပြီးတော့ NLD ဘဟုစီးပွားရေးကော်မတီဖြည့်ဖြည့်တွင်ရမှုဟောင်းအငယ်ဦးမင်းခင်ဖြစ်ပါတယ်
။ဆွေးနွေးပွဲနဲ့ပတ်သက်ပြီးကျွန်တော်တို့အဓိကသွားမှာကတော့ဒီ2020ရွေးကောက်ပွဲနဲ့ COVID လို့မြန်မာစီးပွားရေးမျှော်မှန်းချက်ဆိုတဲ့ခေါင်းစဉ်မှာဆိုတော့ဟိုလက်ရှိချိန်မှာကျွန်တော်တို့ဒီ COVIDကြောင့်လေဒီနိုင်ငံတကာရောမြန်မာပြည်မှာရောကျွန်တော်တို့စိန်ခေါ်မှုကြက်တဲတွေရရှိရဲလက်ပဲဆိုတော့နိုင်ငံရေးရစိန်ခေါ်မှုကြက်တဲတွေရှိရဲတူရေးရစိန်ခေါ်မှုကြက်တဲတွေရှိရဲနောက်တစ်ခါဒီစီးပွားရေးရစိန်ခေါ်မှုကြက်တဲတွေရှိရဲပေါ့အဲ့တော့ကျွန်တော်တို့ဒီမှာဆွေးနွေးမှာတော့စီးပွားရေးနဲ့ပတ်သက်တဲ့ဟာပို့ပြီးတော့ဆွေးနွေးမှာပေါ့နော်အခြေခံပြီးတော့အဲ့တော့ဒီစိန်ခေါ်မှုကြက်ကဘာတွေဖြစ်လာနိုင်လဲပေါ့နော်2020အလွန်မှာကိုဗစ်ကြောင့်ဖြစ်လာနိုင်မယ်စီးပွားရေးစိန်ခေါ်မှုကြက်တဲတွေကဘာတွေဖြစ်လာနိုင်လဲပေါ့ဒါလေးကိုဆွေးနွေးပေးစေချင်ပါအရင်ဆုံးတော့ကျွန်တော်အန်ကယ်ဦးမင်းခင်ကိုစားပြီးဆွေးနွေးပေးစေချင်တယ်ခင်ဗျာအကဲစားပြီးဆွေးနွေးပေးပါဦ
းဟုတ်ကဲ့ကိုဗစ်ကြောင့်ကျွန်တော်တို့နံပါတ်1ကတော့ကိုဗစ်ကိုကာဝေးရေးထိန်းသိမ်းရေးကုသရေးဒါတွေလုပ်နေရတဲ့အတွက်ကြောင့်ဟလာရင်းမြစ်တွေသုံးဆွဲရတဲ့စီပွားသုံးဆွဲရတဲ့အတွက်ကြောင့်နော်စီပွားရေးဘက်မှာအားမပြေနိုင်တာနောက်ပြီးတော့ကစီပွားရေးနှေးကွေးသွားတာရက်ချိုးဒီရက်ဆိုင်သွားတာစသဖြင့်နော်စီပွားရေးလမ်းကြောင်းပုံစံလေးပုံစံတစ်တစ်ခုပဲကိုကျွန်တော်တို့ကပြောင်းသွားမယ်တော့အပီအာဒါတွေနဲ့ညင်ဆိုင်နေရတာเนาะဒါမျိုးတွေကျွန်တော်တို့ကြုံလာရပြီပေါ့ဟိုတချို့နေပယ်ဒီမှာလဲထိခိုက်တာကမြင်နေရပြီအဲ့တော့ရှေ့လျှောက်လဲဒီလိုအခြေအနေတွေကျွန်တော်တို့လာတော့မယ်ပေါ့เนาะအဲ့တော့လက်ရှိထိခိုက်မှုအလားအလာကတော့အဲ့ဒါတွေမြင်နေရတယ်နိုင်ငံကမှာတော့အလားဘိုးကျွန်တော် 1930 ကျော် 40 နီးပါးလောက်ကဖြစ်ခဲ့တဲ့အဲစီးပွားရေးပြက်စီးပွားပြက်ကကြီးကြီးဖြစ်မယ်လို့လဲပြောကြတယ်ပေါ့เนาะဆိုတော့တကယ်လက်တွေ့ဘလောက်ထိချီအောင်လဲဘလောက်ထိခိုက်မလဲဒါမပြောနိုင်သေးဘူးဒါပေမဲ့တပြိုင်တည်းမှာပဲချီပွားရေးထိခိုက်မှုအလားအလာနဲ့ချီပွားရေးဒီပေါ်မှာဟိုစပရင်ကောင်းယူနိုင်တဲ့အလားအလာတချို့လဲကျွန်တော်တို့လောလောဆယ်တော့မြင်နေရတယ်နော်အဲ့တော့ထိခိုက်မှုအပေါ်မှာမူတည်ပြီးတော့ဘယ်လိုဘလာတုံ့ပြန်မလဲဒါမှမဟုတ်အလားအလာစပရင်ကောင်းဘယ်လိုယူမလဲပေါ့နော်ဒါတွေတော့တခြားစမ်းသစ်သုံးသပ်ဖို့တော့အချိန်ကျလိမ့်
ဆိုတော့ဒီဘောမှာတော်တော်တက်တက်ခိုင်တစ်ချက်လောက်ဆွေးနွေးပေးပါအောင်
။ဟိုပေါ့ရှင်ဒီကိုဗစ်ကဟိုဒါတဘာဝဘေးအန္တရာယ်ထဲမှာပါတယ်ပေါ့နော်။ဒါကတ်ယောဂါကြီးဖြစ်တယ်။ကမ္ဘာကတ်ယောဂါကြီးဖြစ်တယ်။အဲဒါပေမဲ့တခြားကတ်ယောဂါတွေနဲ့တခြားတဘာဝဘေးအန္တရာယ်တွေနဲ့မတူတဲ့ဟာပေါ့နော်။အဲ့ဒါလေးကဘာလဲဆိုရင်ဥပမာနာကိစ်လို့ပြောလို့ရှိရင်အဲ48နာရီနဲ့82နာရီနောက်ပိုင်းဆိုရင်82နာရီအတွင်းဆိုရင်ဒါကယ်ဆယ်ရေးလုပ်ငန်းပေါ့နော်။82နာရီနောက်ပိုင်းရောက်သွားတာနဲ့ဒါထူထောင်ရေးပေါ့နော်ပြန်လဲထူထောင်ရေးကိုစလို့ရပြီပေါ့ပြီးလို့ရှိရင်လည်းဒီနေရာအချင်းလဲကွက်ပြီးတော့มาထိတာပေါ့ဥပမာတော့ဟိုအေယာဝတီတိုင်းနဲ့အနီးဝန်းကျင်နေထိရဲပေါ့ပြီးလို့ရှိရင်တော့အဲ့တုန်းကတော့လူတွေအများကြီးတည်ခဲ့တယ်တသိန်းနဲ့3000ကျော်တည်ခဲ့တယ်ပေါ့နော်ဒါတပါဒါဒါဟိုအစိုးရရဲ့ထုတ်ပြန်ချက်တွေရအဲ့လောက်တည်ခဲ့တယ်ပြီးရင် GDP ရပြောလို့ရှိရင်10ရာခိုင်နှုန်းလောက်ဆုံးရှုံးခဲ့တယ်ပေါ့နော်သို့တော်လည်းအချိန်မြန်ဆန်တဲ့အတွက်ကိုမြန်မြန်တည်ထောင်လို့ရတယ်ပေါ့ပြီး2015ကျတော့လည်းဟိုရေကြီးတာပေါ့နော်ရေကြီးတာမြန်မာပြည်အထက်ပိုင်းကြီးတယ်ပြီးတော့အလဲပိုင်းကိုရွေ့လာတယ်ပြီးလို့ရှိရင်အောက်ပိုင်းကိုရောက်သွားပြီးတော့မှဟိုအလွန်ဆုံးတစ်လလောက်ပဲကျတယ်ပေါ့နော်အဲ့တော့ကတော့ GDP ရဲ့ 3.8% ရာခိုင်နှုန်းလောက်ဆုံးရှုံးတယ်အဲအဲ့လိုမျိုးရှိတာပေါ့ဆိုအခုကျတော့ COVID ရဲ့သဘောကတော့တစ်ကမ္ဘာလုံးဖြစ်တယ် တကဘာလုံးဖြစ်တဲ့အတွက်ကြောင့်မလို့အဲတကဘာလုံးဖြစ်တဲ့အတွက်ကြောင့်မလို့နိုင်ငံတကာကုသရေးဝယ်ရေးတွေရပ်သွားတယ်အဲပြီးလို့ရှိရင်နိုင်ငံတကာသို့မဟုတ်ဒေသတွင်းမှာရှိတဲ့အဲဒီဒီဟိုပေါ့ရှင်ထုတ်လုပ်မှုခွင်းဆက်ပေါ့နော်အဲဒီဒီ supply chain တွေပေါ့ထုတ်လုပ်မှုခွင်းဆက်တွေပြတ်တောက်ကုန်တယ်အဲပြီးလို့ရှိရင်စီးပွားရေးတွေပိတ်ထားရတယ်ဘာဖြစ်လို့လဲဆိုဒီလို့ရှိရင်အဲကိုဗစ်ကိုကာကွယ်ထိန်းချုပ်တာကဒါကူးစက်မြန်ရောဂါဖြစ်တဲ့အတွက်စီးပွားရေးတွေပိတ်ထားရတယ်။ဆက်ယုံလုပ်ယုံတွေပိတ်ထားရတယ်။ပိတ်ထားတော့ဘာအောင်ကြည့်လဲဆိုလို့ရှိရင်အယုတ်လက်မြတ်မရွေးထီတာပေါ့နော်။စီးပွားရေးလုပ်ငန်းတွေစိန်ခေါ်မှုလို့ပြောလို့ရှိရင်ရပ်ထားရတဲ့အတွက်နည်းနည်းကြာမှပြန်ဆလို့ရှိရင်ဟိုပါပေါ့နော်။ဘယ်လိုပြောမလဲ။ဟိုပေးရန်ရှိတယ်ကြတော့မရပ်သွားဘူးပေါ့နော်။ဟိုစီးပွားရေးလုပ်ငန်းတွေဆိုတာဒါ trade credit တွေဆိုတာရှိတယ်အပန်းအတိုးယူထားတာတွေရှိတယ်စသဖြင့်ပေါ့ပေးရန်ရှိတယ်ကမရက်သွားဘူးဥပမာစိုင်ကန်းငှားထားတယ်ဆိုရင်အငှားထားတာတွေကမရက်သွားဘူးစိုင်ကန်းကရောင်းရသည်ဖြစ်စေမရောင်းရသည်ဖြစ်စေစိုင်ပိတ်ထားသည်ဖြစ်စေဒါပေးရန်နေရရှိနေတယ်အပေးရန်နေရဆက်ဆက်ရှိနေပြီးတော့မှဝင်ဝင်မရှိတဲ့ကာလပေါ့နော်အဆိုတော့ခြုံပြီးတော့ပြောလို့ရှိရင်တကဘာလုံးမှာရှိတဲ့မိသားစုတိုင်းပေါ့နော်မိသားစုတိုင်းရဲ့ဝင်ဝင်နေကာလဖြစ်တယ်ပေါ့ရှင်အဲ့ဒီမှာမှကျွန်တော်တို့မြန်မာနိုင်ငံကနော်အရင်ကဆိုလို့ရှိရင်ဟိုကျွန်မတို့စီးပွားရေးတိုးတက်မှုနှုန်းက2017နဲ့2015ကြားဆိုရင်ဟို average ပေါ့နော် GDP ရဲ့ပြန်မြတိုးတက်မှုနှုန်းက 9.6% တိုင်းလုံးကြီးရှိခဲ့တယ်ပေါ့နော်အပြီး2016နဲ့2020ကြားမှာတော့ပြန်မြ 5.1% လုံးဒါ GDP တိုးတက်မှုနှုန်းရှိခဲ့တယ်ရှိခဲ့ရာနေအခုတော့ဟိုဒီ 600% လုံးကျော်ကနေပြီးတော့မှဒီ September လအရှိပိုင်းပေါ့နော်ဟို August လလောက်ထိကအဲ 3.5% လုံးကြီးကျနေပြီအပြင်လို့ရှင်ဒါဆက်ကြဖို့ရှိသေးတယ်ပေါ့အခုကဘာကျမတို့ကဒုတိယလိုင်းခံစားနေရတာအောင်ဒီဒုတိယလိုင်းကလည်းဘလောက်အကြီးကြီးမားမားကြဲကြဲပြန့်ပြန့်ဖြစ်မလဲဘလောက်ကြာမလဲဘလောက်ကင်ထွယ်နိုင်မလဲဆိုတာလဲမသိတဲ့ခါကျတော့ဒီ GDP တိုးတက်နှုန်းကအနှုတ်လက္ခဏာအထိကိုပြသွားနိုင်တယ်ပေါ့ရှင်ကျမတို့မြန်မာနိုင်ငံမှာတော့ဒါဆင်းရဲနှွန်ပါတဲ့လူဦးရေလည်းများတယ်အပြင်လို့ရှင်အရင်ကိုဗစ်မဖြစ်ခင်နှုန်းကရင်ကျမတို့ကစီးပွားရေးအခြေခံနေစီးပွားရေးဟိုပါပေါ့ရှင်စီးပွားရေးလူမှုစီးပွားဖွံ့ဖြိုးတိုးတက်ခြင်းကဟိုနှိမ့်ကြတဲ့တိုင်းပြည်ထဲမှာပါသေးတယ်ပေါ့ပါသေးတော့ဒီကမ္ဘာကယောဂါကြီးဖြစ်လိုက်တဲ့အချိန်မှာဟိုအထိနာရာချင်းတူတူကျွန်တော်တို့လိုဟိုဒီဒီဖွံ့ဖြိုးမှုနှိမ့်တဲ့တိုင်းပြည်ကလည်းပိုခံစားရတာပေါ့ဖြစ်ချင်တော့လည်းအခုက2020ရွေးကောက်ပွဲနဲ့လည်းတိုက်ဆိုင်နေတော့ဟိုအစိုးရပြောင်းလဲဖြစ်မဲ့အချိန်ပေါ့နော်အဲဆိုလို့ရှိရင်ဒီ2020ရွေးကောက်ပွဲပြီးမှဘယ်အစိုးရပဲတက်တက်ပေါ့နော်အဲဒီစိန်ခေါ်မှုတော့ခါးစီးပြီးခံရမှာပဲဒီစိန်ခေါ်မှုကတော့ပြည်သူလူထုရောအစိုးရရောအခါစီပြီးခံရမယ်ပြီးလို့ရှိရင်ဒီမှာဒုတိယပိုင်းမှာတော့ပြောပါမယ်ရှင်အစိုးရရဲ့အခမ်းကဏ္ဍပို့ပြီးတော့မှအရေးကြီးလာပါတယ်ဒီအစိုးရတွေတကယ်အရေးချင်းရှိပြီးတော့မှတိုင်းပြည်စီးပွားရေးကိုစွန့်တင်နိုင်မဲ့အစိုးရမျိုးပေါ့နော်ပေါ်ပေါဖို့တိတ်အရေးကြီးနေတဲ့ကာလဖြစ်ပါလေရှင
်ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါခင်ဗျာဆိုကိုရဲနိုင်အောင်လည်းတစ်ချက်လောက်ဆင်းနေပေးပါအောင်ခင်ဗျာဒီပေါ်မှာလေ
ဟုတ်ကဲ့ကျွန်တော်တို့အခုပြောရရင်ဒါကိုဗစ်ဒုတိယလှိုင်းပေါ့နော်ကိုဗစ်ပထမလှိုင်းမှာကကျွန်တော်တို့တိုင်းပြည်ရဲ့ IB ရဲ့စီးပွားရေးအပေါ်တိုက်ခိုက်မှုကြီးပြင်းထန်တယ်လို့ပြောလို့ရမှာပေါ့ဥပမာဆိုရင်စောက်လို့ရေးလုပ်ငန်းဆိုရင်တော့ဒါသူတို့72ရာခိုင်နှုန်းလောက်တိုက်ခိုက်သွားတယ်။နောက်ကျွန်တော်တို့ဒီဒီဝန်ဆောင်မှုလုပ်ငန်းတွေဆိုလို့ရှိရင်56ရာခိုင်နှုန်းလောက်တိုက်ခိုက်သွားတယ်။အဲနောက်ပြီးတော့ဒီကျွန်တော်တို့စက်မှုကုန်ထုတ်လုပ်ငန်းတွေဆိုလို့ရှိရင်52ရာခိုင်နှုန်းလောက်တိုက်ခိုက်သွားတယ်။အဲ့လိုအတီးတီးထိခိုက်ပါဒါပထမဖလိုင်းဒီအခုဒုတိယဖလိုင်းနဲ့ရှင်ရင်အဲတိတ်မစိုးလို့ပြောနိုင်တယ်အဲပထမဖလိုင်းမှာဆိုလို့ရှိရင်လေယာဉ်စိုက်ပျိုးရေးကဏ္ဍဆိုလို့ရှိရင်14ရာခိုင်နှုန်းလောက်ကျဆင်းသွားတယ်လို့ပြောတယ်အခုပူပြီးတော့ကြောက်စရာကောင်းတာဒီဒုတိယဖလိုင်းဒီเนาะကျွန်တော်တို့ဒီစိုက်ပျိုးရေးတည်နိုင်နေပုံမဲ့အချိန်เนาะကျွန်တော်တို့စိုက်ပျိုးရေးတည်နိုင်နေရဲ့60ရာခိုင်နှုန်းကနေ80ရာခိုင်နှုန်းလောက်ဒီပြုံးနိုင်တာကိုပူပါအတူနိုင်ငံဒီအခုကျမ်းမာရေးရသူတို့စီကူးစက်မှာစိုးတဲ့အတွက်နေဆက်ကိုပိတ်တာမျိုးဆက်ရှိနေမယ်ဆိုရင်ဒီဟာရဲ့အကျိုးဆက်ဒီကျွန်တော်တို့နိုင်ငံအပေါ်အမတန်ကြီးလိမ့်မယ်လို့ကျွန်တော်တို့အနေနဲ့ယူဆတယ်ကျွန်တော်တို့နိုင်ငံအလုံးလုံးတဲ့လူတွေ80ရာခိုင်နှုန်းဒီဒါကျွန်တော်တို့ဒီလေယာဆိုင်ပြည်ကဏ္ဍပေါ်ပြီကိုနေရတယ်ကြီးလက်ပြည်သူတွေဖြစ်နေတဲ့အတွက်ဒီလိုသာဖြစ်ခဲ့မယ်ဆိုရင်အဲကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးအပေါ်တိကျမှုဒီအမတန်ပြင်းထန်မှာဖြစ်တဲ့အတွေ့နော်အဲလက်ရှိအနေအထားကိုသုံးသပ်လို့ရှိရင်ကျွန်တော်တို့တိုင်းပြည်အတွက်စီးပွားရေးအရာအမတန်ကြီးမားတဲ့စိန်ခေါ်မှုရင်ဆိုင်နေရပြီနော်ဒီရင်ဆိုင်မှုကိုကျော်လွှားနိုင်မှုဆိုရင်စောစောကတော့တသက်ခိုင်ပြောဆိုကျွန်တော်တို့ဒီနော်တမျိုးသားလုံးရဲ့စုစည်းမှုအားကိုယူပြီးတော့ ဟုတ်အစိုးရဘယ်သူပဲတက်တက်ပေါ့နော်အစိုးရပြည်သူလုပ်ငန်းရှင်တွဲပြီးတော့ဒီဟာကိုကျော်လွှမ်းနိုင်အောင်ကြိုးပမ်းဆောင်ရွက်ရမယ်အချိန်ဖြစ်နေပြီလို့ကျွန်တော်အနေနဲ့ပြောလိုပါတယ်။
โอเคสรุปดีเนี่ยมาเราเน้นๆเลยอ่ะอุ้มนี่จะแชทไปแล้วมีเมจินาเนี่ยสรุปไงๆตัวอ่ะจะมาเลยดีสุสิทธิ์ของพวกนี้ได้ชื่อได้หน่อยดูถ้าอขွင့်ล้านนี่ได้ชื่อได้เลยสรุปแชทเลยป่าတော့สรุปดาเลเน้นๆเลยปู่ไปแล้วมาบลูอขွင့်ล้านนี่ได้ชื่อได้เลยเอสรุปดาเลเปล่าไปดูอย่างดาเลอีกแชทป่ะแล้วแชทก็จะเราจะเราเล็กสิดีอสุยาแกตั้วนี่แหละดีชิ้นแก่นี่แหละหมู่บาร้านี่ป่ะเนาะตะคู่ๆเนี่ยต้องแต่ไปดูอย่างดาเนาะ know, Myanmar Kip, Vekima, Majum Mude and Ye, Bay Adansa, me should be down with you, Bama, me, Mache, Tigai, Pinan Tigai, then the NA, she did Yemi Alongo, and Robert Tikai, and they come kid. Tinido, Iboma, General, Dilo Dijon, at the Vekima. เราเนี่ยมองขึ้นมาปฐมาจงโนเวเปียวเลยอย่างเงี้ยสรุปที่จริงเนี่ยมาจนเราไปรู้ตรงเนี่ยอะไรเราเล่าสุขสินไทยอะไรการีอาจนเราเปลี่ยนทางเข้าลองทูนะเนาะตรีเวลาพี่ละเอ้าพี่ละเลยก็จะเราดาวูสิงห์ก็จะเราเอางงี้อยู่ในเนี่ยอยู่เป็นเนี่ยคนยิ่งเปลี่ยนรูปแบบเนาะสรุปคนละสิวายเนี่ยมาเก่าในเงี้ยลุงยี่อายามาบารีเปลี่ยนเนี่ย อ่านเนี่ยจะเป็นรู้อาตาจะเป็นรู้อะไรที่ดูยิ่งละยิ่งชี้ยิ่งใส่เนี่ยอะไรกูเราบางเรื่องมันอะไรก็สาวเนาะเอลูดูว่าไม่คุยยาละเนี่ยเจ้าเลวตรงตัดรถตัวบุ๋มเนาะเขาเราดูเราอันนี้จะไปเขาเราดูที่นอที่เนี่ยนอกจากเลยกับมาที่รู้ไปยาดูเจ้าเลวยิ่งยาดูเต็มหูรู้อะไรอะไรเปล่าอะไรเนี่ยที่กูไปรู้ไปจะบอกว่าเปลี่ยนดีมิวมิว
ที่เราสู้อยู่เนี่ยจำนวนมันล้านหนึ่งดีล้านหนึ่งดีเราจะได้กูจูมีนบีเราชงงมีเป็นเสมอเชิงเจ้าบีเราอยู่ซาเลยแล้วก็ชงจอมเอ็กซ์ครับที่ว่ายมาเลยล้านหนึ่งหัวเราดีเอาโอเคเอาน้องที่เชื่อกับบ้านนี้คุณนามีอะไรเชื่อกับเลสซี่ดีสุยานี่ดีที่เราเซ็งคอมูลิโอเชิงกันนี่เป็นปงแต่มาเราคุกุมีอะไรตรงแต่เป็นผู้ชิมแล้ววะเนาะอันนี้อะไรอันนี้
อ๋ออะไรก็เราจะคนเนี่ยจะไอ้เนาะกูที่เราจำนวน
จุดเด่นแต่เชื่อมต้องมีมุมมองมีมุมมองโปรแอคทีฟอย่างนี้ก็จะเอาอันนี้ดีเลยทุกคนเนี่ยโดยในเรื่องต่างๆมาเป็นวีแอคทีฟบอกเราพิลามาต้องมีอะไรชิ้นมีมุมเจ้าหนี้ละแต่จุดเด่นเป็นเส้นเก็บของเราต้องมีในส่วนที่เอาโอกาสมีเงินในมือเราอันนี้ดีเลยสุดที่พ่อมาวันนี้เราต้องการดูคุยเนี่ยว่ามันคือเชื่อเรื่องชิ้นละเนี่ย
เราก็ทำอะไรบ้างเราก็ทำอะไรบ้างที่จะเกิดขึ้นในก่อนเนี่ยเลสซี่สุยาลูกเจ้าลูกชิ้นกูไม่มาบอกกูบ่เนาะกูไม่มาแต่งงานน้องวันเองลูกมุสีว่าพ่อมีตัวใจอยู่อายุสั้นมุอันเนี่ยเก็บมาเลยใช่อายุสั้นมุไม่ใช่ตลอดเลยตอนจะมาเปลี่ยนใช่ไหมบางทีเราเลสซี่เราโอ้ในงานเราแต่งงานปกว่าดีอันนี้อันนั้นยาปฏิเสธอันเนี่ยยิ่งใช้อยู่สั้นใจละบ่เนาะสุดท้ายอันที่สุดอะไรจ้าอ๋อสั้นใจก็มาจีร์อ๋อ อันที่สุดเราแต่งหน้ากูคงไล่จ้าละบ่กูไล่จ้าไปแล้วลูกมุสีว่าพ่อมีตัวเป็นเชิงโอ้โอ้อุ้งสาวไม่รู้อุ้งสาวเนี่ยข้างกันนะเปล่าไม่ว่าเลยที่สู้ยังมาเลยนั่นสิสู้ยังมาที่จ้าเรามาคุยกับยังชิดใจข้าจ้าเราคุยชิดใจเชิงมาโอ้คุยอีกโก้กาวเวทิ้งชงเชิงดีสีว่าเอ็นลูกมุยโอ้ได้กูไปแล้วที่ไกลสีดำชิดใจข้าจ้าเราโอ้โอ้ปูสู้กูนะบ่เนาะปูวิ่งเรามาสู้กูมาเลยสิแต่เราจะมาเนี่ยต้องได้เชิดป่ะที่งานเนี่ยสาบ่เนา
COVID ဖြစ်တဲ့အတွက်အစိုးရနေပြီးတော့ဒါဒီအခက်အခဲတွေကျော်လာဖို့ဆိုပြီးတော့အကူအညီအထောက်အပံ့တွေပေးတယ်။အပေးဖို့ကြိုးစားတယ်ပေါ့နော်။
ဟုတ်ကဲ့။
အာသူတို့ Overcoming S1 ဆိုပြီးတော့သူတို့လုပ်တယ်။အဓိကပြောချင်တာကတကယ်အကူအညီထောက်ပံ့တဲ့အခါမှာတကယ်ဘာတွေလိုနေတာလဲဆိုတာသိအောင်လုပ်ဖို့လိုရယ်။တကယ်လိုနေတဲ့အကူအညီလည်းပေးဖို့လိုတယ်။ဥပမာဆိုပါတော့အထက်ကျုပ်စက်ရုံတရုံအလုပ်သမား900ရှိနော်တေလာကို2သိန်းလောက်နဲ့တွေ့သိန်းတလားဘူးပဲသူကအလုပ်သမားလာတာဒီသိန်း1000အဲ့တော့အဲ့ဒါကိုအစိုးရကကူညီရယ်သိန်း200လောက်ကူညီရယ်ဆိုရင်တော့ဒီဟာဒီဟိုအစိုးရဘက်ကကြည့်ရင်တော့များတယ်သို့တော့လုပ်ငန်းရှင်ဘက်ကနေကြည့်ရင်သူတကယ်လူအပ်ချက်ရဲ့ဘာမှဟိုစင်းပါးစပ်နှမ်းဘက်ပေါ့နော်လုပ်ငန်းရှင်လူအပ်နေတာဒီအချက်အသေးကိုကျော်သွားဖို့အတွက်ကာလတစ်ခုအတွက်တ ောက်ခံထားနိုင်မှုအတွက်ကိုသူ့ policy အရเนาะသူတက်တာနိုင်မဲ့အထောက်ပံ့ငွေကြီးရတက်တာနိုင်မဲ့အထောက်ပံ့ကိုလူနေရဲ့အချိန်မှာเนาะတကယ်အနေထားကိုနဲ့မဟတ်ဆက်တဲ့အကူအညီပေါ့ကူညီရတော့မှန်တယ်သို့တော့တကယ်လိုအပ်တဲ့အကူအညီမျိုးမဟုတ်ဘူးတကယ်လိုအပ်တဲ့ပမာဏမျိုးမဟုတ်တဲ့အတွက်ကျွန်တော်လူချင်းနဲ့ရလတ်လည်းမရဘူးပေါ့အဲ့တော့အရေးကြီးတာကတကယ်လုပ်ငန်းရှင်တွေနဲ့နော်ဒူးတိုက်ဆွေးနွေးပြီးတော့တကယ်အနေထားကိုနားလည်အောင်လုပ်ပြီးတော့တကယ်ပြောင်းလဲသွားအောင်ကူညီထောက်ပံ့မှုမျိုးကိုဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်အနေနဲ့တော့ပြောလို့ပါဟု
တ်ကဲ့ခင်ဗျအဲ့တော့ကျွန်တော်ဒီဒုတိယမေကုံးကိုသွားကျင်တယ်ခင်ဗျဒုတိယတစ်ပိုင်းမေကုံးပေါ့နော်ဆိုတော့ဒီဒီမှာဒီမေကုံးကတော့ကျွန်တော်ဒီဒီကျွန်တော်2020အလွန်ကိုမျှော်မှန်းပြီးတော့မှဟိုပုံပြီးဆွေးနွေးနေချင်တယ်ပေါ့အဲ့တော့ဒါကတော့ကျွန်တော်ဒီဒီလိုစိန်ခေါ်မှုတွေကိုဆွေးနွေးသွားရတဲ့အခါစိန်ခေါ်မှုတွေကျွန်တော်ရှိရအချက်တဲတွေရှိရမြန်မာစီးပွားရေးနဲ့ပတ်သက်ပြီးတော့ပေါ့နော်ဆိုတော့ဒါတွေကိုဒီဒီဘလို့ကြော်လွားကြရမလဲပေါ့ဒီစိန်ခေါ်မှုအချက်တဲတွေကို2020အလွန်ရွေးကောက်ပွဲမှာတက်လာတဲ့အစိုးရတော်၎င်းဒါမှမဟုတ်ကျွန်တော်တော်တွေကိုရောက်သွားတဲ့ကိုယ်စားလှယ်တွေဟိုတော့ဘလို့မူဝါဒအနေနဲ့ဘလို့စီစဉ်နေတဲ့ဒီအချက်တဲတွေကိုကြော်လွားကြရမလဲဆိုတာလေးကိုဆွေးနွေးပြအောင်ဒေါက်တာသက်သက်ခိုင်မဲ့ရင်းနှီးဆက်ဆွေးနွေးပြပ
ါလူလူဘွားအဓိကလုပ်ငန်းလမ်းစဉ်68ရက်ဆိုပြီးတော့မှအဲကျွန်တော်တို့ပြည်သူလူထုအစီရင်ခံတင်ပြထားပါတယ်ရှင်အဲဘာဖြစ်လို့လဲဆိုကျွန်တော်တို့ကဒါ programmatic party ဖြစ်တော့လေနော်အဲ့တည်းမှာမှာကျွန်မနိုင်ငံတော်ရဲ့အခမ်းကဏ္ဍကိုကျွန်မအဓိကပြောချင်ပါတယ်ရှင်အခုချိန်မှာတော့ဟိုနိုင်ငံတော်ကအထူးမှပေးရတော့မှာပေါ့နော်။နောက်ကျမတို့ဟိုမှာဟိုဒီဒီခုနဦးမင်းခင်ပြောခဲ့တယ်လို့ပဲ။ဟို proactive stance ယူတာပေါ့ရှင်။ဟိုမဖြစ်သေးခင်ဟိုကြိုတင်ပြီးဘာလုပ်မလဲဆိုတာပေါ့နော်။အဲဆိုလို့ရှိရင်ကျမတို့ကကိုဗစ်နဲ့အတူရှင်တွဲထူရမြဲမြန်မာစီးပွားရေးဆိုပြီးတော့မှာအဲကျမတို့ဒါလည်းအခမ်းကဏ္ဍတစ်ခုထည့်သွင်းထားပါတယ်ရှင်။ထည့်သွင်းထားတဲ့အချိန်မှာအဓိကတော့လုပ်ငန်းလမ်းစဉ်အစိုးရရဲ့နိုင်ငံတော်ရဲ့ဝင်ငွေပေါ့နော်။အဲ့ဆိုနိုင်ငံတော်အနေနဲ့တော့ပြီးခဲ့တဲ့ပြည်ထောင်စုလွှတ်တော်မှာလည်းဟိုဒီချီးမွေတွေတော်တော်ရပါတယ် concessional loan တွေပေါ့နော်တော်တော်ရတယ် US dollar 2.5 billion ဆိုနည်းတာမဟုတ်ဘူးပေါ့နော်ဟိုဒါတွေကိုကောင်းကောင်းအသုံးချတတ်မယ်ဆိုရင်လည်းအဲဒါတော်တော်လေးတိုင်းပြည်စည်းဝါးရေးကိုအတွက်ကိုဟိုပါပေါ့ဟိုနှိုးဆွာတာဖြစ်ပါတယ်ရှင်လေယာသားငါကန္တာအခွင့်အလမ်းဖြစ်ပါတယ်ရှင်နောက်ဥပမာဒါတကပါလုံးမှာမိသားစုတိုင်းဝင်ငွေနဲ့ကာလဖြစ်တယ်အဲ့ဒါကြောင့်မလို့เนาะအဲ့ဒါကြောင့်မလို့မလုံအပ်တဲ့ပစ္စည်းတွေမဝယ်ဘူးပေါ့အမမဆိုမလုံအပ်တာကိုမသုံးကြဘူးပေါ့เนาะအဲဒါပေမဲ့စားတောက်ကုံကတော့စားနှံ့ရိတ်ခါကတော့လူတိုင်းသုံးကြရမှာဟိုပို့တဝမ်းတစ်ခါတော့ဝအောင်ဝယ်စားကြရမှာပဲပေါ့เนาะဆိုတဲ့ခါကျတော့ဒီလေယာတန်းကားကန္တာကကျွန်တော်တို့အတွက်အခွင့်အရေးလို့အခွင့်အလမ်းလို့ကျွန်တော်ယူဆပါတယ်ရှင်အဲလိုပြောင်းလို့စီထွက်တီးနံပြီးရေထွက်ဟိုဟာပေါ့ရေထွက်ဟိုတန်းကားပေါ့เนาะပြီးလို့ရှင်ရာဘာနဲ့တစ်တီးဝင်လာပေါ့เนาะအဒါရီကိုကျမတို့အာယုံဆိုင်ရမယ်နံပါတ်1ကနံပါတ်2ကအခြေခံအဆောက်အဦလုပ်ငန်းတွေပေါ့အခြေခံအဆောက်အဦလို့ပြောလို့ရှိရင်ဒါငွေတွေအများကြီးလဲပါတယ်ပြီးလို့ရှိရင်တိုင်းပြည်လဲဖွံ့ဖြိုးတိုးတက်မယ်အာရှအမြန်လမ်းမကြီးလိုမျိုးတရုတ်မြန်မာစီးပွားရေးစင်ကြံလိုမျိုးကလတန်ဘက်ဆုံစီမံကိန်းလိုမျိုးဒါမျိုးတွေကိုပွင့်လင်းမြင်သာမှုရှိရှိနဲ့ဒီအစိုးရနဲ့ပုဂ္ဂလိကနဲ့ပူးပေါင်းဆောင်ရွက်တဲ့နည်းလမ်းနဲ့ပေါ့နော်တော့ပြည်တွင်းလုပ်ငန်းရှင်တွေလဲအလုတ်ကင်ခွင့်လန်းရနိုင်တဲ့နည်းလမ်းနဲ့ပေါ်ဆောင်တာမျိုးပေါ့နော်အပြင်လို့ရှိရင်နံပါတ်3ကတော့ကျမတို့ကသဘာဝတရားစာတထုတ်လုပ်တာတွေပေါ့အဲ့ဒါတွေကိုကျမတို့ဒီ EIA SIA တွေတရားလုပ်မယ်အဲပြီးလို့ရှိရင်လည်းတန်ဖိုးမြင့်ထုတ်လုပ်ခြင်းပေါ့ကျမတို့လုပ်လို့ရတယ်ပေါ့အစိုးရရဲ့အခမ်းအနားအသိရေးကြီးပါတယ်လောက်တာကင်တာရှိတဲ့စီးပွားရေးဝန်ကျင်ဖြစ်ဖို့နောက်အစိုးရကလည်းဒီစီးပွားရေးလက်မြင်ပြီးတော့မှစီးပွားရေးနားလည်တဲ့အစိုးရဖြစ်ဖို့ဟောဒါအသိရေးကြီးပါတယ်ရှင်အဲ့လိုဖြစ်ဖို့ကခုနကိုရဲနိုင်အောင်ပြောတယ်လို့ပဲပုဂ္ဂလိကကဏ္ဍနဲ့ engage လုပ်ရမယ်ပုဂ္ဂလိကကဏ္ဍလို့ပြောလို့ရှိရင်ကျမတို့ကစီးပွားရေးလုပ်ငန်းရှင်လည်းပါတယ်။နောက်လှုပ်အားရှင်တွေပေါ့နော်။ဒီဒီဝန်ထမ်းတွေဟိုအလုပ်သမားတွေလည်းပါတယ်။ပြီးလို့ရှိရင်လယ်သမားတွေနဲ့ပေါ့နော်။အသေးချပညာရှင်တွေနဲ့ပြီးလို့ရှိရင်ဒီဒီ CSO တွေ NGO တွေရဲ့အတန်တွေနားထောင်ပြီးတော့မှဒီစုပေါင်းဆောင်ရွက်ဖို့လိုပါတယ်ရှင်။အဓိကကျမပြောချင်တာတော့2020အလွန်မှာ2020ရွေးကောက်ပွဲအပြီးမှာကျမတို့ကစီးပွားရေးကျွမ်းကျင်နဲ့စီးပွားရေးရောနိုင်ငံရေးရောကျွမ်းကျင်နဲ့အစိုးရတရားကိုတက်စီကြမှာလို့ရှိ
ဟုတ်ကဲ့ဟိုကိုကျန်တဲ့အဒီပေါ်မှာတစ်ချက်တော့ဆွေးနွေးပေးပါဦးဒီစိန်ခေါ်မှုတွေဘယ်လိုကြော်လောင်းလဲဆိုတာနဲ့ပတ်သက်ပြီးတော့ပေါ့နော
်တကယ်တမ်းပြောရရင်เนาะစစောကကျွန်တော်ပြောသလိုကျွန်တော်တို့တိုင်းပြည် GDP ရဲ့38.8%ဒီလေယာစိုက်ကူးရေးကဏ္ဍထုတ်ထုတ်တာဖြစ်တယ်ကျွန်တော်တို့မှာရှိရဲ့ဒီဒီ workforce ပေါ့เนาะအဲ့တော့ဒီအလုံးလုံးတဲ့အင်အားရဲ့80%ဒီလေယာဉ်စိုက်တူကြီးကဏ္ဍမှာဖြစ်တဲ့အတွက်အခြေခံအားဖြင့်တော့လေယာဉ်စိုက်တူကြီးကဏ္ဍတိုးတက်အောင်ကျွန်တော်တို့ဆောင်ရွက်ဖို့လိုတယ်အစင်ဆက်ပြောရရင်เนาะကျွန်တော်တို့ဖာစာပလာအစိုးရခက်ခဲနေပြီးတော့ ဒီကနေ့အချိန်ကြီးပဲဆိုပါတော့လေယာစိုက်ပျိုးရေးကဏ္ဍကိုတိတိယောက်ယောက်အာယုံစိုက်ပြီးရင်းနှီးမြှုပ်နှံခဲ့ရမှုမရှိဘူးဥပမာဆိုပါတော့သူနာနိုင်ငံနေဆိုလို့ရှိရင်ကျွန်တော်တို့မေဇီပါစန်းတက်တရားနေမျိုးစပါเนาะပံ့ပူးပြီးရဲ့လေယာသွန်းအားစုတွေပံ့ပူးပြီးရဲ့ချင်းငွေပြီးရဲ့ဈေးွက်ရှာပြီးရဲ့ A to Z အစဆုံးလုပ်တဲ့အဖွဲ့အစည်းတွေရှိတယ်ကျွန်တော်တို့တိုင်းပြည်မှာခုချိန်ထိလွတ်လပ်ရေးရပြီးလာတာနှစ်ပေါင်း80ကျော်သွားတယ်အဲ့လိုအဖွဲ့အစည်းမျိုးမရှိသေးတဲ့အတွက်အဲ့လိုအဖွဲ့အစည်းမျိုးတွေဖြစ်လာမှာအဲ့ဒီအဖွဲ့အစည်းဒီ independent နဲ့ဖြစ်ဖို့လိုတယ်တေချာလဲတိအောင်လုံနိုင်မှုလိုတယ်ဒီလိုအင်အားတွေနဲ့အကြမ်းဖျင်းပြောရင်လေယာစိုက်ပျိုးရေးကဏ္ဍကိုကျွန်တော်တို့တက်လာအောင်လုပ်ဖို့လိုတယ်လေယာစိုက်ပျိုးရေးကဏ္ဍနဲ့ချိတ်ဆက်ပြီးတော့အသေးစားအလတ်စားပေါ့ဒါကျွန်တော်တို့တိုင်းပြည်ရဲ့စီးပွားရေးလုပ်ငန်းတွေဆိုအဲ90ရာခိုင်နှုန်းဒီအသေးစားအလတ်စားတွေဖြစ်တယ်ပဲဒီအသေးစားအလတ်စားတွေလုပ်ငန်းတွေထူးတက်လာအောင်လို့ဒါကျွန်တော်တို့ကချင်းငွေပေးရမယ်ဒီပညာတွေပံ့ပိုးပေးရမယ်အဲလိုဒီလုံထုံးလုံကြီးဖြေတော့ပေးဖို့လိုတယ်အဲဒါမျိုးအားတွေကျွန်တော်ဆောင်ရွက်ဖို့လိုတယ်အားလုံးချုပ်ပြီးပြောရရင်တော့ကျွန်တော်တို့ဒီအစိုးရလုပ်ငန်းရှင်ပညာရှင်အားလုံးညှိနှိုင်းပြီးတော့ကျွန်တော်တို့တိုင်းပြည်အတွက်အကောင်းဆုံးအဖြေဒီပါလေအကောင်းဆုံးမဟာဗျူဟာဒီပါလေဆိုတော့ဟာဘူးအဲကျွန်တော်တို့ညှိနှိုင်းဆောင်ရွက်ဖို့လိုတယ်။အဲကျွန်တော်တို့ပြည်သူပါတီအနေနဲ့ကတော့2020ရွေးကောက်ပွဲအလွန်မြှော်မှန်းချက်ပြီးတနိုင်ငံလုံးရဲ့အကျိုးစီးပွားကိုပေါ်ဆောင်နိုင်တဲ့အမျိုးသားရေးမဟာဗျူဟာတရက်ရှိဖို့လိုတယ်။ဒီမဟာဗျူဟာကိုရွေးကောက်ပွဲမှာနိုင်ပြီဖြစ်စေရှုံးပြီဖြစ်စေနိုင်ငံရေးပါတီတွေအားလုံးကိုတိုင်းပြည်အတွက်ဆန်းဆောင်နိုင်တဲ့ပုံကိုယ်တွေအားလုံးအဖွဲ့အစည်းတွေအားလုံးပါဝင်ပြီးရေးဆွဲပြီးညီညီညွတ်ညွတ်ဆောင်ရွက်မှသာကျွန်တော်တို့တိုက်ပြီးဒီကိုဗစ်အကျက်တဲကနေရုံးတက်ပြီးနောက်တစ်ချိန်မှာစီးပွားရေးရဖွံ့ဖြိုးတဲ့နိုင်ငံဖြစ်နိုင်မယ်လို့ကျွန်တော်အနေနဲ့အဲ့လိုပြောချင်ပ
ါဟုတ်ကဲ့ဟုတ်ကဲ့အငယ်ဦးမင်းတို့တစ်ချက်တော့ဆွေးနွေးပေးပါဦးခင်ဗျာ
တို့ကကျွန်တော်ပြောခဲ့တာဒီရောခုနပြောသွားတာဒီနေဆက်ဆက်ပြီးတော့နိမူဝါဒဘိုင်းရောမဟာဗျူဟာဘိုင်းရောကျွန်တော်တို့ပြောချင်တကယ်ကလေကျွန်တော်တို့ကဟိုတိုက်ပြည်ဘယ်လိုသွားမလဲရှေ့လာမယ့်နှစ်30 50 100ဘယ်သွားမလဲဆိုတော့အပြုံမြန်မှန်းချက်မျိုးနဲ့အဲ့လိုမြန်မှန်းချက်မျိုးချပြီးတော့အခုကြုံလာရမယ်ကျွန်တော်တို့နှစ်ရေတူရေရှင်မှာကြုံလာရမယ်အခုလို PNA တွေဟလာဟိုကနာပြောခဲ့တဲ့အရင်ပြောခဲ့တဲ့သဘောက PNA လိုဟာမျိုးတွေအကောင်းဘက်ကလာနိုင်တဲ့စူဂျူပေါ့နိပညာအရန်ပြောင်းလဲထုတ်တဲ့ဒါရေစူဂျူတွေဒါတွေကိုရေရှိဘလို့ရင်ဆိုင်သွားမလဲဘယ်ကိုသွားကြမလဲဆိုရင်ဟိုအမျော်မြင်အောက်မှာဟလာချသင့်တဲ့ဘူဝါဒရီမှန်းချက်ချပြီးတော့ဟလာကျွန်တော်တို့တကယ်လို့လုံလောက်တဲ့သင်ခန်းစာဟိုယူနိုင်ရင်ပေါ့လေနော်ဒါလုံးလုံးစဉ်သင်္ကန်းလာယူနိုင်မလားယူနိုင်မလားဆိုတော့ကျွန်တော်လက်မပြောတတ်သေးဘူးတော့တချို့ယူနိုင်မယ်တချို့မယူနိုင်ဘူးအဲ့ဒါလက်တွေ့ဟဲ့လားလက်တွေ့တွန်းအားဖြစ်လာမလားဒါလည်းစောင့်ကြည့်ရအောင်မယ်သို့တော့အဲ့ဒါလို့အမျော်အမြင်နဲ့ရီမှန်းချက်မျိုးမူဝါဒမဟာဗျူဟာချပြီးတော့အင်အားကိုစုစည်းပြီးတော့ဆိုတော့ဟိုကိုရဲတဲ့အောင်ပြောဆိုပါပဲအင်အားကိုစုစည်းပြီးတော့ကျွန်တော်တို့ဟိုတုံ့ပြန်နိုင်မှုရေကြိုတင်ပြင်ဆင်နိုင်မှုရေခြေကိုတွားနိုင်မှုရေလိုတယ်ပေါ့အဲ့ဒီမှာရေးကြည့်ရတဲ့ချက်ကပါလေဆိုတော့ဒါကတော့ဖြစ်တင်တယ်လို့ယူဆတာကိုပြောတာပေါ့နော်ဒါပေမဲ့ဟိုမဖြစ်ဖြစ်အောင်လုပ်ဖို့လိုတာကြီးကလက်တွေ့ကြဖို့လိုတယ်လက်တွေ့ကျွန်တော်တို့ဘာတွေဖြစ်နေလဲဘာတွေရင်ဆိုင်နေရလဲတော့ကျွန်တော်ကကဏ္ဍတစ်ခုချင်းနဲ့ခြုံပြီးပြောချင်တာပေါ့နော်အဲ့လားလက်တွေ့ကြကြခုမှဘာဖြစ်နေလဲဘာလိုလာမလဲနော်ဒီရှိဘာဖြစ်လာမလဲဆိုတာကိုလက်တွေ့ကြကြအခြေအနေပေါ်မှာမူတည်ပြီးတော့ကျွန်တော်တို့ဟိုပြင်ဆင်တုံ့ပြန်နိုင်မှုလိုပါတယ်နော်အဲ့ဒီအတွက်လည်းပဲကျွန်တော်တို့ရှိတဲ့အင်အားပေါ့နော်အင်အားကိုစုစည်းပြီးလုပ်နိုင်မှုလို့ရတယ်။ဥပမာဆိုတော့ကျွန်တော်တို့မှာ social capital လို့ပြောလို့ရတယ်။ဟာလူမှုရေးအင်အားကျွန်တော်တို့မှာရှိတယ်။နော်အားလုံးကပြောကြတယ်ဆိုကြတယ်။ဟာဟိုနိုင်ငံရေးနဲ့စီးပွားရေးနဲ့တိုင်းပြည်နဲ့ချုပ်ချီပြီးတော့ဖြစ်နေရတဲ့ကိစ္စတွေကကျွန်တော်တို့အင်တကာမှာနေတိုင်းရှိနေတာဟုတ်နော်။အမြဲပတ်သက်နေတယ်။ဒါသူများနိုင်ငံနေမှာဒီလိုမဟုတ်ကြဘူးတချို့နိုင်ငံတွေမှာသူပြင်ဖွံ့ဖြိုးတဲ့နိုင်ငံတွေမှာသို့တော့အဲ့ဒီသူတို့အတွက်ဟုတ်အားသာချက်ဆိုရင်ကျွန်တော်တို့ဒီမှာအားနည်းမှုရှိလို့အားသာချက်လည်းရှိတယ်အားလုံးကလူဒီအားလုံးကဒီပေါ်မှာတုံ့ပြန်နေတာပေါ့နော်ဒါဆိုတော့အမြဲတမ်းနေတိုင်းကိစ္စအတင်းမှာတိုက်ပြီးနေချီတဲ့ကိစ္စတွေပါနေပါနဲ့ဒီအကြီးလိုဟာမျိုးဒီလိုအားသာချက်မျိုးကိုကျွန်တော်တို့ကကြောက်အောင်ယူပြီးတော့နော်လက်တွေ့ကြကြကန္ဓာတွေကိုရွေးချယ်ပြီးကျွန်တော်တို့သွားမယ်ဆိုရင်ဖြစ်လာနိုင်တာပေါ့နော်အဲ့လိုပဲဟိုကျွန်တော်တို့နိုင်ငံရေးပါတီတွေအခြားအခြားသောဖွဲ့စည်းတွေကလည်းလက်တွေ့ပေါ်လာမယ့်အချင်းချင်းပုံမှာဘယ်လိုလာရင်ဆိုင်မလဲဘလို့ဒီပေါ်မှာဘလို့တုံ့ပြန်မလဲလာဘလို့အခြေအနေကိုသွားမလဲပေါ့နော်ကျွန်တော်ယုံကြည်တာကတော့အားလုံးမှာသူစွာရှိတယ်ဟလာလိုအပ်တာကဘာလဲဆိုတော့သူတို့ ဆိုင်ရဆိုင်ရသူ့နေရာနဲ့သူတော့လုံနိုင်ကြနိုင်နေစွမ်းဆောင်နိုင်နေအခွင့်အရေးတွေရဖို့ပဲလုပ်တယ်စီဝါရေးလူမျိုးရေးနိုင်ငံကဏ္ဍအသီးသီးမှာအဲ့ဒါမျိုးရအောင်ကျွန်တော်တို့ဖွင့်ပေးနိုင်မယ်ဆိုရင်ခုနကရွေးချယ်ပြီးပြောသွားတဲ့ဟလာချိန်ကအဆောင်ဖြစ်ဖြစ်လေယာသားကအဲ့ဒါတက်တော့ကဏ္ဍတွေဖြစ်ဖြစ်ပေါ့နော်အဲ့လိုမျိုးအားသာချက်တွေပေါ်မှာချိန်ဟိုယူပြီးတော့စောစောအမျှော အခွင့်ကောင်းယူပြီးတော့ဖန်တီးနိုင်မယ်လို့ယူဆပါတယ်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာ။ကျွန်တော်တို့ရဲ့အစီအစဉ်ကတော့ချိန်နဲ့ကတ်နေတဲ့အတွက်ဒီမှာပဲညနာမှာဖြစ်ပါတယ်။အဲ့တော့ကျွန်တော်ပေါင်းဆွေးနွေးပေးကြတဲ့အင်ဂျင်ဦးမေခင်ဒေါက်တာသက်သက်ခိုင်ကိုရင်းနံတို့ကိုသူပဲကျေးဇူးတင်ကြောင်းပြောလိုပါတယ်နော်။အားလုံးပဲကျေးဇူးပါခင်ဗျာ။
ပါရှင်မြန်မာနိုင်ငံမှာလူဝင်မာလာရှိနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှီးကပ်လာပြီဖြစ်သလိုရွေးကောက်ပွဲအတွက်ပါတီတီးတီးကပြင်ဆင်မဲဆွယ်ပွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ VOA မြန်မာပိုင်းကအပတ်စဉ်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီ season ကိုစနေနေ့ည9:00နာရီထုတ်လွှင့်တဲ့ VOA TV Maxin season မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင်သံကြားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဎ့အပြင် VOA Internet website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်နက်ကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအပတ်စဉ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုတင်ပြပေးပါပါ။ကိုရိုနာဗိုင်းရပ်စ်ဒုတိယအကြိမ်ကူးစက်မှုဒဏ်ကိုခံနေရတဲ့ဥရောပနိုင်ငံတွေမှာဒီရောဂါပြန့်ပွားမှုကိုထိန်းချုပ်ဖို့အတွက်နှီးမျိုးစုံနဲ့အကြိုးပမ်းနေကြပါတယ်။ကမ္ဘာတစ်လောနေ့စဉ်ကူးစက်မှုနှုန်းက3သိန်းခွဲနဲ့ဆန်းကျင်တင်မြင့်တင်နေတဲ့ထက်က3ပုံတစ်ပုံလောက်ဟာဥရောပကဖြစ်ကြောင်းတောက်ချနေမှာပဲ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။စနေနေ့မှာကူးစက်မှုစံချိန်မြင့်တက်နေတဲ့နိုင်ငံတွေကတော့ပေါ်တူဂီ၊နယ်သာလန်၊ပိုလန်နဲ့ရုရှားတို့ဖြစ်ပါတယ်။အခုဆိုကမ္ဘာတစ်လောမှာဒီရောဂါအကူးစက်ခံသူ38သန်းကျော်နေပြီဖြစ်ပြီးသေဆုံးရသူက1သန်းကျော်ရှိနေပါတယ်။အမေရိကန်နိုင်ငံကတော့ဒီရောဂါနဲ့သေဆုံးရသူ2သိန်းကျော်နဲ့ကမ္ဘာမှာအများဆုံးပါ။ COVID-19 အကူးစက်ခံခဲ့ရခြင်းကစပြီးပထမဆုံးပြုလုပ်တဲ့လူမှုတွေ့ဆုံပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသမ္မတအင်ဗျူမှာစနေနေ့ကကျင်းပခဲ့ပါတယ်။နိုဝင်ဘာ3ရက်နေ့မှာသမ္မတရွေးကောက်ပွဲကျင်းပတော်မှာဖြစ်တဲ့အတွက်ရှေ့ဥမှာ3ရက်ကြာတည်းအကူအသားခံခဲ့ရတဲ့သမ္မတထရမ့်ကသူ့ရဲ့မဲဆွယ်ပွဲတွေပြန်ပြီးစတဲ့အနေနဲ့အခုလိုကျင်းပတာလည်းဖြစ်ပါတယ်။သမ္မတရဲ့ကျင်းမာရေးနဲ့ပတ်သက်လို့တော့မေးခွန်းတွေထုတ်တင်ကြဆဲပါ။ဒီလူမှုတွေ့ဆုံပွဲမှာတက်ရောက်လာသူအများစုဟာလူငယ်နဲ့လက်တင်အမေရိကန်နယ်ပယ်တွေဖြစ်ပါတယ်။ပရိသတ်ကိုအင်ဂျီရောလေးသာဆောင်ကနေထွက်လာပြီးနှုတ်ဆက်မင်ခွန်းပြောတဲ့သမ္မတကတော့နှာခေါင်းစည်းတက်မထားပါဘူး။မြန်မာနိုင်ငံမှာတော့စနေနေ့က COVID-19 ရောဂါအကူးစက်ခံရသူ 2,100 ကျော်နဲ့နေ့စဉ်ကူးစက်မှုနှုန်းမှာအများဆုံးဆန်ကျင်တင်လိုက်ပါတယ်။အခုဆိုတနင်္ဂနွေလုံးမှာအကူးစက်ခံရသူ 26,000 ကျော်ရှိသွားပါပြီ။စနေနေ့မှာပဲဒီရောဂါနဲ့သေဆုံးသူနောက်ထပ် 32 ဦးရှိခဲ့တဲ့အတွက်သေဆုံးသူအခုဆိုစုစုပေါင်း 598 ယောက်ရှိသွားပါပြီ။ထိုင်ဝမ်သမ္မတကဒဏ်လူညီမျှမှုအခြေခံပြီးအဓိပ္ပာယ်ရှိရှိတရုတ်နဲ့ဆွေးနွေးဖို့လိုလားကြောင်းစနေနေ့မှာပြောဆိုလိုက်ပါတယ်။တရုတ်ကသူတို့ပိုင်နယ်လို့ပြောဆိုထားတဲ့ထိုင်ဝမ်နဲ့တရုတ်အစိုးရတို့ကြားစီးရင်အရှိန်မြင့်လာချိန်မှာထိုင်ဝမ်သမ္မတဘက်ကငြင်းချမ်းရေးကန့်လန့်လိုက်တာဖြစ်ပါတယ်။ထိုင်ဝမ်ရဲ့လိုလားချက်ကိုတရုတ်အစိုးရဘက်ကအလေးထားပြီးငြင်းချမ်းရေးဆက်ဆက်ဆွေးနွေးမှုတွေမှာပူးပေါင်းဆောင်ရွက်ရင်ဒေသရင်းတင်းမာမှုတွေကိုတေချာဖြေရှင်းနိုင်မယ်လို့လည်းထိုင်ဝမ်သမ္မတကပြောဆိုလိုက်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့တက်လောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါသောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျမခင်မျိုးသက်ပ
ါ This program has come to you from the Voice of America, Washington